Welcome to the Voice of America in Burmese.
Mingla ba shin? Mingla ba shin? VOA American အသံရဲ့2022ခုနှစ်ဩဂုတ်လ12ရက်စာသားပဒိနေ့နေ့ခင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။ဒီမှာအင်ဂျင်နိုင်ပါ VOA မြန်မာပိုင်းနေ့ခင်းစီစဉ်ကိုရေဒီယိုပြင်ရုပ်သံထဲမှာဖြည့်ဆွတ်တင်ဆက်နေပါတယ်။ Flight meter 24 40 52တို့အပြင် Flight meter 190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့မနေ့သတင်းအစီအစဉ်မှာမြန်မာနိုင်ငံကဖမ်းဆီးခံသတင်းသမားတွေပြန်လွှတ်ပေးဖို့ American ကတောင်းဆိုလိုက်တာ။ထိုင်းဝန်ကြီးချုပ်နှုတ်ထွက်ဖို့ဆန္ဒပြသူတွေနဲ့လုံခြုံရေးတွေဒုတိယနေ့ထိတ်တိုက်တွေ့တဲ့သတင်းအပါအဝင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော
့ We have not done our own research on this matter, but we do know that the Burmese military has
ဒါကတော့လက်ရှိစစ်ကောင်စီရဲ့အင်အားသုံးအကြမ်းဖက်ဖမ်းဆီးမှုလုပ်ရက်တွေကိုကြည့်ရင်မြန်မာစစ်တပ်ဟာအထင်ချုံမရှိတဲ့အဆင့်ရောက်နေပြီလို့ HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးကပြောကြားလိုက်တဲ့အကြောင်းအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါကချင်ဝိုင်းမော်အနီးစစ်ဘေးဒုက္ခသည်စခန်းမှာကိုဗစ်ကူးစက်မှုတိုးလာနေတဲ့အကြောင်းရှမ်းလန်းနယ်ကိုင်အဖွဲ့တွေကြားပြစ်ခတ်မှုကြောင့်ရွာသားတချို့ထိခိုက်ဒဏ်ရာရတဲ့အခြေအနေစရာတွေကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရဲမွန်တို့ကတင်ဆက်မှာပါရှင်။
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ UA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ UA စီစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသားဒန်နီဖန်စတာပါဝင်သတင်းသမားတွေကိုပြန်လွတ်ပေးဖို့အမေရိကန်ကထပ်မံတောင်းဆိုလိုက်ပါတယ်
We remain deeply concerned over the continued detention of Danny Fenster, who was working as a journalist in Burma.
Manangama, Denama Tu Phi Lolo Ni De Danny Fenster Go Sele Phasi Tha De Bu American Ga Alon Min So Yin Ni Se Phit Ba De Chin Ni Go Anika Sao Chin Ni Ba De Che Chin Pyan Lut Pho Le Myama Sia Na Ba Ni Go Taw So Ba De And De Kin Kin Mi Sa Su Shi Ya In Pyan Nai Ne Thi Le Sele Taw So Daw Ma Ba Tu Wa Din Taw Tiaw Ba Denama Alaw Ha Ya Swin Mu Mo Hut Ba Bu Lo American နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ကပေါ်ထူးနေ Washington သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါမြန်မာနိုင်ငံမှာ February 1ရက်ဆင်ဟာနာသိမ်းပြီးနောက်ပိုင်းသတင်းသမားတွေဖမ်းဆီးခံရမီဒီယာလုပ်ငန်းတွေ license သိမ်းခံရဖမ်းဆီးခံရမှာစိုးရိမ်တာတွေကြောင့်တင်းရှောင်နေရသူတွေလည်းရှိပါတယ်ဖမ်းဆီးခံရတဲ့သတင်းသမားတွေကထောင်ဒဏ်ပြစ်ပေးခံရသူတချို့ရှိတယ်လို့ပြန်လွတ်ပေးခဲ့သူတွေလည်းရှိပေမဲ့ Frontier မြန်မာသတင်းဌာနက Editor 2ဖြစ်သူအသက်38နှစ်အရွယ်အမေရိကန်နိုင်ငံသားဒန်နီဖန်စတာပါဝင်သတင်းသမားအများပြားကိုဆက်လက်ဖမ်းဆီးထားတဲ့အတွက်အမေရိကန်ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကပြန်လွှတ်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ်။ပေါ်ထူးနေမှာပဲကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီးကလည်းမြန်မာနိုင်ငံမှာဆင်ဟာနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအချက်အလက်တွေပေါ်အလေးအနက်စိုးရိမ်နေကြောင်းပြောဆိုကြတာပါ။မဟာမိတ်တွေမိတ်ဆွေတွေနဲ့အတူလက်တွဲပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့မတရားဖမ်းဆီးခံထားသူတွေပြန်လွတ်ပေးဖို့ဆက်လက်ပြားပေးဆောင်မှာဖြစ်တဲ့အကြောင်းလဲအာရှခီးစဉ်ဒီစီတပိုင်းဖြစ်ဘန်ကောက်မြို့ကနေတယ်လီဖုန်းကနေဒင်းစာရှင်းလင်းပွဲလုပ်ရမှာတာမတ်ကြီးကပြောဆိုသွားပါတယ
်။ရန်ကုန်မြို့44လမ်းမှာအင်္ဂါနေ့ကစစ်တပ်နဲ့ရဲကတိုက်ခတ်ဖမ်းဆီးမှုအတွင်းတိုက်ပွဲကနေခုံချခဲ့တဲ့အမျိုးသား2ဦးနဲ့အမျိုးသမီး2ဦးတိတ်ဆုံးပြီးအမျိုးသား3ဦးကတော့ဒဏ်ရာရခဲ့ကြအောင်အနာပိုင်တွေကသတင်းထုတ်ပြန်ပါတယ်။အမျိုးသား2ဦးနဲ့အမျိုးသမီး2ဦးကိုဖမ်းမိခဲ့တယ်လို့လည်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဖောက်ခွဲဖြက်စီးရေးလုပ်ရတဲ့သူမှာအုံပြည့်ရဲ့ပစ္စည်းတွေရှိရဲဆိုတဲ့သတင်းကြောင့်သွားစစ်ဆေးတယ်လို့စစ်ကောင်စီထုတ်ပြန်ချက်မှာဖော်ပြထားသလိုလက်လုပ်ပုံ၊ရမ်းပြော့၊ပျောက်အိုးစရာတွေကိုမိခဲ့တယ်လို့လည်းဖော်ပြထားပါတယ်။စစ်ကောင်စီထုတ်ပြန်ချက်မှာပါတဲ့အချက်လက်တွေနဲ့ပတ်သက်ပြီးတရားအတိမပြုနိုင်သေးတယ်လို့ဖြစ်စဉ်နဲ့ပတ်သက်လို့သတင်းတွေလည်းမျိုးစုံထွက်ပေါ်နေပါတယ်။စစ်တပ်နဲ့ရဲကတိုက်ခတ်ပြီးဝင်ဖမ်းမှုကြိုးစားတဲ့အချိန်လူငယ်တွေကတိုက်ခေါက်မှုပေါ်ကနေထွက်ပြေးကြရမှာ လူငယ်တဦးတနက်ကြီးထိမှန်ခဲ့ပြီးတော့ကျန်တဲ့လူငယ်တွေကခေါမိုးပေါ်ကနေအောက်ကိုခုန်ချခဲ့တာလို့ပြည်တွင်းကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။သေဆုံးသူ2ဦးရဲ့ရုပ်အလောင်းတွေကိုတကြိုဖို့မိသားစုဝင်တွေကိုပြန်ပေးတယ်ဆိုတဲ့သတင်းတွေမသိရသေးတယ်လို့ဘလို့တကြိုလိုက်တယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။
မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ်ရောဂါကူးစက်သူအတည်ပြုလူနာ3,939ယောက်ရှိခဲ့ပြီးသေဆုံးသူ218ယောက်ရှိခဲ့ကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဗုဒ္ဓဦးနေထုတ်ပြန်ချက်မှာဖော်ပြပါရယ်တခွဲနမူနာပေါင်း 13,969 ခုကိုစစ်ဆေးရမှာလူနာသစ်3,900ကျော်တွေ့ရှိခဲ့တာကြောင့်စုစုပေါင်းအတည်ပြုလူနာ3,400ကျော်နဲ့သေဆုံးသူစုစုပေါင်း 12,000 ကျော်ရှိပြီလို့လည်းဖော်ပြထားပါရယ်ကိုဗစ်ပထမလှိုင်းနဲ့ဒုတိယလှိုင်းတွေမှာကျန်းမာရေးဝန်ကြီးဌာနကတရားဝင်ထုတ်ပြန်တဲ့ယောဂကူးစက်မှုနဲ့တည်ဆုံးသူရေထွက်ပေါ်မေးခွန်းထုတ်တာတိတ်မတွေ့ရပေမဲ့အခုတတိယလိုင်းနဲ့ကျင်းဝခြင်းမှာထုတ်ပြန်တဲ့အချက်လက်တွေအပေါ်မှာတော့ကျန်းမာရေးဝန်ထမ်းတွေနဲ့ပရဟိတလူသားတွေကတန်လျာရှိနေကြပါတယ်။ကိုဗစ်ကပ်ရောဂါကူးစက်မှုကြီးစတင်ရင်ကစားလို့အဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမတိမငြိမ်းအခြေအနေတွေချမ်းမှာကျန်းမာရေးဆက်ရှောက်မှုတွေလည်းအားနည်းနေတာပါ
။ထိုင်းနိုင်ငံမှာကိုဗစ်ရောဂါထိန်းချုပ်ရေးစောင့်ရမ်းချက်တွေအပေါ်မကျေနပ်တဲ့အတွက်ဗန်ကောက်မြို့မှာအစိုးရကိုစန့်ကျင်ဆန္ဒပြနေသူတွေနဲ့လုံခြုံရေးတွေကြားဗိုလ်တော်ဦးနေကလည်းအထူးကြုံတွေဖြစ်ပွားခဲ့ပါတယ်။ဆန္ဒပြသူတွေကရဲတွေကိုလောက်လေးတွေနဲ့ပြစ်အိမ်တုပ်ဆေးတွေနဲ့ပတ်ပြာဦးတွေဖောက်ပစ်ဖောက်ခဲ့ကြသလိုလုံခြုံရေးတွေကလည်းဆန္ဒပြသူတွေကိုလူစုခွဲဖို့မျိုးရည်ပုံတွေရဘာကြီးတွေတုံးခဲ့ကြပါတယ်။ဗန်ကောက်မြို့တော်ကဝန်ကြီးချုပ်ပရာဝတ်ချန်ဝချာအိမ်တော်အနီးဆန္ဒပြသူတွေတွားဖို့ကြိုးပမ်းရာကအထူးကြုံတွေဖြစ်ခဲ့တာပါ။ကိုဗစ်ကရောဂါစတင်ချိန်ကစလို့အဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတာကိုနိုင်နိုင်နဲ့နဲ့မကင်သွင်းနိုင်သလိုစီးပွားရေးမှာလည်းထိခိုက်နေရဆိုပြီးဆန္ဒပြသူတွေကဝန်ကြီးချုပ်ယာဒူကထွက်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ်။ဝန်ကြီးချုပ်ကတော့ယာဒူကထွက်ပေးမှာမဟုတ်ကြောင်းလည်းပြောဆိုထားပါတယ်။ထိုင်းရဲတပ်ဖွဲ့တွေကတော့အထီးကြုံအတွင်တပ်ဖွဲ့ဝင်10ဦးထက်မနည်းဒဏ်ရာရခဲ့ကြောင်းသတင်းထုတ်ပြန်ထားပြီးဗန်ကောက်မြို့ကအေရဝန်စေဘက်ဆိုင်ရာဌာနကတော့ဆန္ဒပြသူ2ဦးဒဏ်ရာရကြောင်းသတင်းထုတ်ပြန်ပါတယ်။ကိုဗစ်ကရောဂါကိုအစိုးရရဲ့ကင်တွယ်ပုံအပေါ်မကျေနပ်မှုတွေကြောင့်ဘန်ကောက်မှာဗိုလ်တော်ဦးနေကဒုတိယနေ့အဖြစ်ဆန္ဒပြခဲ့ကြတာပါ။အမေရိကန်ပြည်ထောင်စုကဂျွန်ဟော့ပကင်းစ်တက္ကသိုလ်ရဲ့ကမ္ဘာတဝန်းကိုဗစ်ရောဂါကူးစက်မှုမှတ်တမ်းအရထိုင်းနိုင်ငံမှာကိုဗစ်ရောဂါကူးစက်သူအတည်ပြုလူနာ 9,905,000 ကျော်ရှိနေပြီးတော့သေဆုံးသူကတော့ 6,588 ယောက်ရှိနေပါတယ်။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 MHz ဘိုင်းဒိုမီတာ40 kHz 9.13 MHz ဘိုင်းဒိုမီတာ51 kHz 5.85 MHz နဲ့ဘိုင်းလမီတာ190 kHz 15.5 MHz ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကျန်းမာရေးနဲ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ကိုဗစ်ရောဂါကိုကုသရမှာတခြားရောဂါတွေအတွက်အသုံးပြုနေတဲ့ဆေးသုံးမျိုးကိုစတင်ဆန့်သတ်ကြည့်ဖို့ပြင်ဆင်နေတဲ့အကြောင်းဒရွေးချိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောလိုက်ပါတယ်။ကိုဗစ်ရောဂါကိုကုသဖို့နိဒန်သစ်တွေရှာဖွေနေရမှာပြည်ထောင်တဲ့ငှက်ဖျားရောဂါအတွက်အသုံးပြုတဲ့အာတီဆူနိတ်တချို့ကင်ဆာရောဂါတွေအတွက်သုံးတဲ့အမက်တီနစ်နဲ့ခန္ဓာကိုယ်တွင်းကုကံအာစနစ်ပုံမှန်မဟုတ်တဲ့ရောဂါတွေအတွက်သုံးတဲ့အင်ဖလက်ဆီမက်ဆေးသုံးမျိုးကိုစတင်မှာဖြစ်တဲ့အကြောင်းဗိုလ်ထုနေကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရုံးချုပ်မှာကျင်းပတဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲအတွင်းဒရွေးချိုကြီးက
These drugs were chosen by an independent panel of experts that evaluates all the available evidence.
လာလာရှိတဲ့ကုလုံးတွေအတွက်ချက်လက်ထောက်ထားတွေကိုစမ်းစစ်လေ့လာရတဲ့ပြည်ချလွတ်လပ်တဲ့ကျန်းကျင်သူအဖွဲ့ကဒီစီးရီကိုရွေးချယ်ခဲ့တာပါလို့ဒရွေးချိုညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ပြောဆိုသွားတာပါ။Solidarity Plus လို့အမည်ပေးထားတဲ့စံသက်လေးလာမှုမှာနိုင်ငံပေါင်း52နိုင်ငံကစီးရုံပေါင်း6000ကျော်မှာထောင်နဲ့ချီရဲ့သုတေသီတွေပါဝင်မှာဖြစ်ကြောင်းလည်းပြောပါရယ်သုတေသနလေးလာမှုမှာပူပေါင်းပါဝင်ကြတဲ့အစိုးရတွေစီးရုံတွေသုတေသီတွေနဲ့လူနာတွေအပြင်စံသက်မှုအတွက်စီးဝါးရဲ့လူတန်းကြတဲ့စီးကုမ္ပဏီ3ခုဖြစ်တဲ့ IPCA Laboratories Novartis နဲ့ Johnson & Johnson တို့ကိုလည်းဒွေးချိုကြီးကကျေးဇူးတင်စွာပြောကြားခဲ့တာပါ
အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေဒီလကုံနောက်ဆုံးထားပြီးရုတ်သိမ်းနေချိန်မှာပဲနိုင်ငံတွင်းကအနေမျိုးတွေကိုတသားတသားထိန်းချုပ်လာနေတဲ့တာလီဘန်တွေကဗုဒ္ဓဦးနေ့မှာလဲဖရာနဲ့ကွန်ဒစ်ပီနေတွေကလေစိတ်တွေကိုသိမ်းပိုက်လိုက်ပါတယ်။ယာနဲ့ချီတဲ့အစိုးရတပ်သားတွေလက်နက်ချလိုက်ကြတဲ့အတွက်ကွန်ဒစ်ပီနေကစစ်စခန်းကိုလည်းထိန်းချုပ်လိုက်တယ်လို့သတင်းတွေထွက်နေပါတယ်။ကွန်ဒစ်မှာရှိတဲ့လေစိတ်နဲ့အစိုးရတပ်ဟာပစ္စည်းအပြည့်အစုံနဲ့တာလီဘန်တွေလက်ကျောက်သွားတယ်လို့လဲအာဖဂန်လွှတ်တော်အမတ်တယောက်ဖြစ်တဲ့ရှက်ခန်ရှက်ဆက်ကဒေတာကန်တူလူသတင်းဌာနကိုပြောပါရယ် တာလီဘန်တွေကလည်းပြည်နယ်မျိုးတော်၉ခုကိုအပြည့်အဝထိန်းချုပ်လိုက်ကြောင်းနဲ့တခြားမျိုးတွေကိုလည်းတင်ပိုက်ဖို့ပြင်ဆင်ထားကြောင်းပြောဆိုထားတာပါ။နိုင်ငံမြောက်ပိုင်းကအကြီးဆုံးမျိုးလည်းဖြစ်အိန္ဒိယချင်းနိုင်ငံတွေနဲ့ကုန်တွေရမှာအချက်အချာလည်းကြားတဲ့မဇာအီရှာရဖ်ကိုကာကွယ်ဖို့အစိုးရထောက်ခံတဲ့တပ်တွေကိုတမရအဇာဂါနီကတွားရောက်အားပေးတဲ့နေ့မှာပဲတာလီဘန်တွေနောက်ထပ်မျိုးတွေကိုတင်ပိုက်လိုက်တာလည်းဖြစ်ပါတယ
်။အမေရိကန်ကပိတ်ဆို့တန်ခတ်အရေးယူလိုက်တဲ့ပေါ်အာနာရှင်ခေါင်းဆောင်အလက်ဆန်ဒါလူကာရှန်ကိုအုပ်ချုပ်တဲ့ဘယ်လာရုစ်နိုင်ငံကတုံ့ပြန်တဲ့အနေနဲ့မင်းစ်မြို့တော်မှာရှိတဲ့အမေရိကန်တန်ရုံးမှာဝန်ထမ်းရေအတွက်ကိုစက်တင်ဘာလ၁ရက်နေ့နောက်ဆုံးထားပြီး၅ရက်အထိရှော့ချဖို့ပြောဆိုလိုက်ပါတယ်။ဘယ်လာရုစ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်ဂျူလီဖစ်ရှာကိုခန့်အမှုကိုလက်ခံထားတာကိုလည်းပြန်လည်ရုပ်သိမ်းလိုက်တဲ့အကြောင်းဘယ်လာရုစ်နိုင်ငံကြီးဝန်ကြီးဌာနပြောဝင်ရအနာတိုဂလတ်စ်ကမြန်မာနိုင်ငံတခုမှာဖြေကြားထားတာကိုဝန်ကြီးဌာနဝက်ဘ်ဆိုက်မှာပို့ထူးနေကပဲဖော်ပြခဲ့တာပါ။လက်ရှိအမေရိကန်အစိုးရပေါ်အယုံကြည်မရှိတော့တဲ့အတွက်အမေရိကန်အစိုးရနဲ့ညှိနှိုင်းစီစဉ်ထားတဲ့စီမံကိန်းအစ်တတွေလုပ်ငန်းတွေစီစဉ်နေကိုယုံကြည်မှုတွေပြန်လည်ရရှိတဲ့အချိန်ထိဆိုင်းငံ့လိုက်တဲ့အကြောင်းလည်းပြောဆိုခဲ့တာ
ပါ။ဘာလင်မြို့ကဗြိတိရှ်အတိုင်းအောင်မှာအလုပ်လုပ်နေရင်ရုရှားအတွက်တရှို့လုပ်ပေးနေတယ်ဆိုရဆဆဲချက်နဲ့ဗြိတိန်နိုင်ငံသားတယောက်ကိုဖမ်းဆီးလိုက်ကြောင်းဂျာမန်အာဏာပိုင်တွေကပုံတော်ဦးနေ့ကပြောလိုက်ပါတယ်။နာမည်အပြည့်စုံမဖော်ပြဘဲ David S လို့ပြောပြထားတဲ့အမျိုးသားဟာငွေရဖို့အတွက်အချက်အလက်အထောက်အထားတွေကိုအ ਨੇ ဆုံးပြီးခဲ့တဲ့နိုဝင်ဘာလကစပြီးတော့ရုရှားထံပေးပို့နေတယ်လို့ဆဆဲထားတာပါ။ဖန်စီခံရသူဟာတန်ယုံဝင်တန်းမဟုတ်ပဲတန်ယုံအတွက်အလုံးလုံးပေးဖို့ပြင်ပကနေငှားရမ်းထားသူဖြစ်ပါတယ်။ဖန်စီမှုနဲ့ပတ်သက်လို့ British အစိုးရကအတည်ပြုပေမဲ့ရဲကစုံစမ်းစစ်ဆေးနေတဲ့အမှုဖြစ်တဲ့အတွက်မှတ်ချက်ပေးဖို့မတင်တော်သေးကြောင်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဂျာမန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Christopher Burger ကတော့ဖြစ်ပျက်ကိုအနီးကပ်စောင့်ကြည့်နေတယ်လို့လည်းပြောပါတယ်။ Russia ထောက်လိုင်းရေးဌာနအတွက်အလုံးလုံးပေးမှုနဲ့ဖန်စီခံရတယ်ဆိုရဖြစ်ရအပေါ်အလေးနဲ့ထားကြောင်းနဲ့ဂျာမန်မျိုးပေါ်မှာတချို့လုတ်တံမျိုးကိုလက်ခံနိုင်မှာမဟုတ်ကြောင်းလည်းပြောဆိုခဲ့တာပါရုရှားတန်ယုံကတော့အခုကိစ္စနဲ့ပတ်သက်လို့တစုံတရာမှတ်ချက်မပေးဘူးလို့လည်းရုရှားသတင်းဌာန Interfax ကဖော်ပြထားပါတယ်ခင်ဗျာ
ကြာသပတင်းနေ့နေ့ကင်းတဲ့အစီအစဉ်ကိုကိုအောင်လွင်ဦးနဲ့ကိုရဲမွန်တို့ကတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းခန်းတွေကိုတင်ဆက်မှာပါရှင်လက်ရှိစစ်ကောင်စီရဲ့အင်အားသုံးအကြမ်းဖက်ဖမ်းဆီးမှုလုပ်ရက်တွေကိုကြည့်ရင်မြန်မာစစ်တပ်ဟာအထိမ်းချုပ်မရှိတဲ့အဆင့်ကိုရောက်နေပြီးတော့ဒါဟာမြန်မာပြည်သူတွေလိုလားတဲ့အနာဂတ်မျိုးမဟုတ်ဘူးလို့ HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးကပြောကြားလိုက်ပါတယ်။ရန်ကုန်မြို့နယ်ကောင်မှာဩဂုတ်လ10ရက်နေ့ကဖြစ်ခဲ့တဲ့စစ်တပ်ရဲ့အင်အားသုံးဝင်ရောက်ဖမ်းဆီးမှုကြောင့်တိုက်ပေါ်ကနေခုံချခဲ့တဲ့လူငယ်5ဦးရဲ့ဖြစ်ရတဲ့ပတ်သက်လို့ HRW ကအခုလိုတုံ့ပြန်ပြောကြားလိုက်တာပါ။ဗိုလ်တထောင်44လမ်းအောက်ဖက်ကတိုက်ခန်းတစ်ခုကိုအင်္ဂါနေ့ကတက်ခွဲတက်ခွဲစာလောက်ရှိတဲ့လုံခြုံရေးတပ်ဖွဲ့တွေဝင်ရောက်ဖမ်းဆီးခဲ့တဲ့အခြေအနေနဲ့ပတ်သက်လို့စစ်တပ်ပိုင်မြဝတီရုတ်တံကနေဗိုလ်တပ်ခုနေ့ကသတင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထဲမှာတော့ဗိုလ်တထောင်မြို့နယ်44လမ်းတိုက်အမှတ်16လေးရွာမှာရှိတဲ့တိုက်ခန်းမှာဖောက်ခွဲပျက်စီးရေးဆက်ဆက်ပစ္စည်းတွေနဲ့အတူအမျိုးသား2ဦးအမျိုးသမီး2ဦးဖမ်းဆီးခဲ့ပြီးတဲ့နောက်ခုံချထွက်ပြေးရန်ကြိုးစားသူ5ဦးအနက်မှာအမျိုးသား2ဦးနဲ့အမျိုးသမီး2ဦးသေဆုံးခဲ့ကြောင်းကြံ3ဦးကိုတော့စစ်ဆေးရုံမှာကုသပေးနေတယ်လို့ဆိုပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်လို့ HRW ရဲ့တုံ့ပြန်ချက်ကိုအဖွဲ့ရဲ့အာရှမူဝါဒရေးရာညွှန်ကြားမှု John Swifton က VOA ကိုအခုလိုပြောပါတယ
် We have not done our ownresearch on this matter but we do know that the Burmese military has been engaged in
ကျွန်တော်ဒီကိစ္စကိုပိုတိုင်းစုံစမ်းစစ်ဆေးလေ့လာတာမျိုးမလုပ်ရသေးပါဘူးဒါပေမဲ့ကျွန်တော်တို့သိထားတာကတော့မြန်မာစစ်တပ်ဟာသူတို့ကိုစန့်ကျင်သူတွေကိုဖမ်းဆီးချောက်ဖွဲနေရာမှာမတွေ့ရင်အခြားမိသားစုတွေကိုပါဖမ်းဆီးနှိပ်စက်ညှဉ်းပန်းတာချုပ်နှောင်ထားတာတနက်နဲ့အင်အားတုံးချင်းချောက်တာစတဲ့ရက်ဆက်တဲ့နီးနားတွေကိုအသုံးပြုနေတာပါဒါတွေဟာသူတို့မလုပ်တဲ့အရာတွေပါမြန်မာစစ်တပ်ဟာအထင်းကျုံမရှိဖြစ်နေပါတယ်။ဒီလိုအခြေအနေမျိုးသူတို့အနာဂတ်အတွက်မြန်မာပြည်သူတွေမလိုလားဘူးဆိုတာစစ်ကောင်စီအနေနဲ့သိဖို့လိုနေပါတယ်
။ဒါကြောင့်လေလုံခြုံရေးတပ်တွေရဲ့အင်အားသုံးဖမ်းဆီးမှုကိုလူတွေကြောက်ရွံ့ထိန်းလန့်ကြမှာဖြစ်ပြီးအဖမ်းမခံရအောင်ထပ်ပြေးကြမှာဖြစ်တယ်လို့လေ John Sifton ကပြောပါတယ်။ဒီလိုဖြစ်ရတွေဟာတိုင်းသားဒေသတွေမှာနှစ်ပေါင်းများစွာကတည်းကကြုံတွေ့ခဲ့ရတယ်လို့လေသူကဆိုပါတယ်။ဗိုလ်တော်44လမ်းမှာဩဂုတ်လ10ရက်နေ့ကဖြစ်ခဲ့တဲ့အဖြစ်ပြက်နဲ့ပတ်သက်လို့အဲ့ဒီတိုင်းသားမှာနေထိုင်သူတဦးကို VOA ကဆက်သွယ်မေးမြန်းရမှာသူတွေ့မြင်ခဲ့ရတာတွေကိုအခုလိုပြောပြပါဗျာ။
ကျွန်တော်တို့လေရတော့ကျွန်တော်ပုံမှန်လေးတွေကိုအင်တာနက်ပြင်နေကြရတယ်ဗျ။အဲ3နိုင်ကျော်လောက်မှာဒီဖလက်ပတ်ချက်ချတယ်ကျွန်တော်တို့ဒီအပြင်ဆက်ကြည့်တယ်ဗျ။ ဒီထက်ပြီးတော့ကျွန်တော်ဒါနဲ့ဒီစကားတကြီးရောက်လာတယ်။ဒါနဲ့ဆိုတော့ဒီလင်းချင်းနဲ့ဆက်ပြီးရှင်းလာကြတာပေါ့ဗျ။ဆိုတော့အဲ့လိုရထားရှင်မှာကျန်တဲ့စကားတွေကလည်းကျွန်တော်တိုက်နာတာအဲ့ဒီတန်းညာရှိတယ်။နောက်တန်းညာကိုဝင်နေတန်းညာရှိတယ်ပေါ့ဗျ။အဲ့တန်းညာလည်းပျော်ပြီးပြန်ရတာမျိုးတွေ့တယ်ပေါ့ဗျ။ပြီးတော့ပုံမကြဘူး။နောက်တန်းညာမှာကနက်တန်းကြားတယ်ပေါ့ဗျ။လက်လင်းကားကြောက်ကြားတယ်ပေါ့။အဲ့နောက်တန်းညာမှာလည်းဒီတလာရင်ကြောက်ကြားတယ်ပေါ့။နိုင်ကြတော့ကြာပြီးအခဲရနေပြီးတော့ပေါ်ရီကနေ3နှစ်လောင်းပေါ်ရီတပေါ်ရီကိုပေါ်ရီတဲ့ထည့်ပြီးတော့နှစ်လောင်းတင်လာတယ်ကျန်တဲ့3ယောက်ကတော့ဒီတိုင်းလေကျွန်တော်ဒီလီလာတဲ့တပ်ပေါ်မှာလည်းဒီတိုင်းပြန်လာတယ်ဗျာ
အဲ့တော့လာပြီးဖက်နဲ့ဒီလုံချုံရေးတက်ဖွဲ့ရရဲ့အင်အားရောဘယ်လောက်ရှိပါလဲရှင
်အင်အားကတော့မရှိဘူးလေကျွန်တော်နှားကြတယ်တက်ဖွဲ့ဖွဲ့ကြလို့ရှိတယ်အင်အားကညာတက်ဖွဲ့လေအဲ့ဒါပဲဆက်လာတယ်အဲဒီခါမှာမာဖီရဲ့ရှဲတွေပါသေးတယ်ကြည့်မာဖီရဲ့ပါတော့90ရင်းနဲ့ဆက်ထားတယ်အဲ့ဒါတော့ဝင်နေဆက်ထားတယ
်အခုလိုအဖမ်းခံရခြင်းလူငယ်တွေသူတို့လွတ်မြောက်ဖို့အတွက်တိုက်ပေါ်ကခုံချခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့လေလုံခြုံရေးအရာအမည်မဖော်လို့တဲ့အဲ့ဒီမျက်မြင်တွေ့ရှိသူကအခုလိုပြောပါတယ
်သူကလည်းဟိုပြောဒီပြောမယ်ကဒီမှာဆောင်တဲ့မျက်မြင်ချင်းရှိတယ်ဆောင်တဲ့ချင်းတွေကတွေ့ရရှင်ချင်းတွေလည်းတွေ့ရှိသွားတယ်ပေါ့ဗျာဆိုတော့အကုန်လုံးကြီးကကျွန်တော်ရကနေခရရဲ့ဒီဒီရံရဲ့ပုံမှန်ပါပဲ။ဒါကိုတက်မှတ်ရဲ့ရှင်တို့အားဖြင့်ရှင်ရဲ့ဒီရံကိုဒီနောက်ခါကန်လေးလို့ဆက်မှတ်ကြတော့
သူကိုယ်တိုင်လည်းမက်ရှလာဆန္ဒပြပွဲမှာဖမ်းဆီးခံရပြီးပြန်လွတ်လာသူတဦးဖြစ်တဲ့အပြင်ကိုယ်တိုင်လည်းဆရာနာသိမ်းဆန့်ကျင်ရေးရန်ကုန်မြို့ကပျောက်ကြားတပိတ်တွေမှာဆက်ပြီးပါဝင်နေစေဖြစ်တာမို့ဒီလိုဖမ်းဆီးမှုကြောင့်တော့သူတို့လှုပ်ရှားမှုတွေရပ်တန့်သွားဖို့မရှိဘူးလို့ပြောပါတယ
်။ဒီစစ်ဆန်တဲ့ပတ်သက်ပြီးတော့ကျွန်တော်ကဒီမက်ရှလာလောက်ကကျွန်တော်ဖတ်တာလေဗျာမက်ရှလာလောက်ကဖတ်နေပြီကျွန်တော်မက်ရှလာကောင်းတော့ပြန်လို့လာအဲ့လောက်တန်းတောက်ဆက်ပါလေကျွန်တော်လိတ်ထိုင်နေလောက်ထိုင်ကျန်ပါလို့ကျွန်တော်တောက်ဆက်လို့ရတယ်အဲ့ဆက်သွားလို့ရှိရတယ်ဆင်းရဲပြေးပြေးရအောင်လုပ်ရတယ်ဒီလိုရဲ့ဆက်ကြရတဲ့ပြေးပြေးခံတိတ်ရှိရတယ်ဗျာအဲ့တော့ဒီဟိုမပြောနိုင်တော့ကိုတားသမီးရှိတယ်ကိုကြီးရွှေကိုခုံချပါတယ်။ပြောရရင်လည်းအရှင်ပြန်အတက်ခံတယ်ဗျာ။အတက်ခံလိုက်ရတာဟာဒီဟိုငွေရဟာတယ်။ညာကြီးတဲ့ဖြစ်တယ်ဗျာ။ညာကြီးတဲ့လည်းဒိဋ္ဌာဆက်ပြီးရှေ့ဆက်နေမှာလေ။
ဒါကတော့ရန်ကုန်မြို့ကမျက်မြင်တွေ့ရှိသူတဦးကနေ VOA ကိုပြောသွားတာပါ။အခုလိုတိုက်ပေါ်ကခုံချခဲ့တဲ့လူငယ်9ဦးအနက်မတ်ဝဝေမြင့်နဲ့ကိုဝေးစောဖြိုးတို့2ဦးနေရာမှာတင်ပွဲချင်းပြီးတိစုံခဲ့ကြပါတယ်။နောက်ထပ်3ဦးဖြစ်တဲ့ကိုရဲမင်းဦး၊ကိုမင်းတစ္ဆာအောင်နဲ့ကိုဝေရန်ထက်တို့ကတော့တိုက်ပေါ်ကခုံချပြီးတဲ့နောက်ဒဏ်ရာရနဲ့ဖမ်းဆီးရခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပေမဲ့တပ်ဆိုင်တဲ့မိသားစုဝင်တွေကတော့အခုချိန်ထိတွေ့ဆုံခွင့်မရသေးပါဘူးရှင်။ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ဆက်နေပါတယ်ဆက်လက်ပြီးတော့ရှမ်းပြည်ကတိုက်ပွဲချင်းတွေကိုကြည့်ကြရအောင်ပါရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်း TNLA SSPP ပူးပေါင်းအဖွဲ့နဲ့ RCSS တို့ကြားတိုက်ပွဲဖြစ်ပွားတဲ့နေရာတွေမှာရွာသားတွေထိခိုက်ဒဏ်ရာရသူတွေရှိနေတယ်လို့ဖုန်ကြီးကျောင်းနဲ့နေအိမ်ပျက်စီးမှုတွေရှိနေပြီးဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေကြရသူတွေလည်းရှိပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုအလိမ်မာကတင်ပြမှာပါရှင
်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ပန်းဖြက်ရွာနဲ့ပန်းကုတ်ရွာဘက်မှာ TNLA တက်အောင်ပလောင်အဖွဲ၊ရှမ်းပြည်တမတော် SSPP ပူးပေါင်းအဖွဲနဲ့ရှမ်းပြည်တမတော် RCSS အဖွဲတို့ကြားဩဂုတ်လ17ရက်နေ့မနက်ပိုင်းကတိုက်ပွဲဖြစ်ခဲ့ပါတယ်။နှစ်ဖက်ပစ်ခတ်တိုက်ခတ်မှုကြောင့်ပန်းဖြက်ကျေးရွာမှာဦးစင်တပါနဲ့အသက်ကြီးပိုင်းအမျိုးသမီးတို့ထိခိုက်ဒဏ်ရာရရှိပြီးဖုံးကြီးကျောင်းနေအိမ်တွေပျက်စီးမှုရှိတယ်လို့လုံခြုံရေးအရအမည်မဖော်လိုတဲ့အဲ့ဒီရွာအနီးနာကဒေသခံတူက VOA ကိုပြောပါတယ်
။လက်လက်ကြီးကဒီဘက်ဟိုဘက်ဒီဘက်အပြန်လန်ကြည့်ချင်းနဲ့ကြာတယ်ခင်ဗျာ။အင်းကျောင်းတော့နည်းနည်းကြည့်တယ်ခင်ဗျာ။အိမ်ကကျွန်တော်လည်းရွာချင်းနည်းနည်းလမ်းလို့အတိကျတော့မသိဘူး။အိမ်နှလုံးတော့အကြည့်ရလို့ပြောတယ်။ဦးစင်းကတော့နည်းနည်းလေးတိခိုက်တယ်ရတယ်ခင်ဗျာ။အကြည့်ကျတော့မဟုတ်ခင်ဗျာ။နောက်ထပ်ဟို quality တော့လည်းထိတယ်လို့ကြားတယ်ခင်ဗျာ။RCSS နဲ့ဒီဟို TNA ရဲ့ဒီ SSP ရဲ့တပေါင်းစုနဲ့ဖြစ်တယ်
။ပန်ကုတ်မြောက်ပိုင်းရွာတာဝန်ရှိသူတူကတော့တိုက်ပွဲဆောင်ရွာတွေကိုလက်နက်ကြီးတွေကြားရောက်လို့ကိုရင်တပားနဲ့တီလာရှင်တပားဒဏ်ရာအနှဲငယ်ရရှိခဲ့ပြီးဒေသခံတွေပြေလွတ်ရာကိုထွက်ပြေးတိမ်းဆောင်ကြသူလည်းရှိတယ်လို့အခုလိုပြောပါတယ်
။နမက်ခွန်နိုင်ကနေစပိုက်တာနေ့လယ်7နိုင်ကြီးလေတောင်ဘက်တောင်ဒီဘက်တောင်ဆိုမြင်နေရတာပေါ့လက်နဲ့ကြီးရတော့အလုံးက30 40လောက်ရှိမှနည်းလက်နဲ့ကြီးတုံးတာတော့လက်နဲ့ကြီး20စလုံးတုံးတာနေမှာပေါ့ဗျာအကန်ကတော့ ตัวเองตรงนั้นก็มีเนี่ยสิ่งเพราะบางทีพวกนี้ยังจะเราจะไม่ที่เลยเสียเลยที่เลยแต่ในที่เราเนี่ยฉะนั้นที่มาจะเราพงจังกุ้งเนี่ยจะเลยจะเราที่ใครติดอยู่ว่ากุ้งเนี่ยเสียเลยเนี่ยสิ่งเลยแต่ที่นี่เนี่ยเราไม่เข้าใจฉะนั้นเราไปมาเราไม่ชิวจ้ะโอ้ปังกวางตองอยู่ว่าจะเราจะไม่เอาพี่ชาวเนี่ยหรือมันเนี่ยสบายตัวสบายใจนั่นหรอ
การเลี้ยงสีสันแล้วเราพิเศษจ้าเลยที่เด็ดมากที่อันนี้เลยอาซาสบีบีปูบ้าอพยพเนี่ยอาซีอาซาสตัวจ้ามาจากขนาดใหญ่กว่าที่ปานีบาร์เลยตอนที่บางคนชอบไปใจเป๋อที่นี่เนี่ยปัตตาบีที่อันนี้เลยเป็นใจยาชีจ้าไอจ๊อกุสแต่ตัวมีเนี่ยยามาตัวนี้เนี่ยมันตียาเดือดรู้สึกว่าเนี่ยจะเจอสมาร์ทดีแต่ว่าเรื่องตลาดเราไม่ใช่เดือดอ่ะดีที่เดือดมูลัยที่อาซาสก็โน้ตแบบที่ทุ่มสิบยันจุดจุดตลาดเรา
RCSS
บอกว่าอย่างโบมูไซคันสังกาเอริดีดารีมาได้เว็บเชิดอาชีดาวอธิบดีเบเมเนียดีอาเจเนียอธิเจกุรอมติยาเตวุลบจอบาร์เอ๋อฮะที่เนียดีตัวนี้ก็ต้องใช้สิ่งที่เราคุ้มยันตรงนี้เนี่ยจริงๆเนี่ยก็จะคิดเลยนะที่จะไม่กลัวเนี่ยหน่อยใช่ไหมเก่งใจรู้ดีไอ้เก่งใจว่าไปไอ้ชัดไอ้ชัดนั่งของเราตัวไอ้
เพียงอะไรพักการจะรู้ดีแต่วันอุศวันดีดีชัดไปตรงนั้นที่ตาดีชีเลยคุณยาแต่ไม่ไอ้แต่ก็เราขนาดนี้แล้วไม่ได้เป็นมาไปก่อนเก่งๆก็เลยเราเล่นจีเลยไม่ชิดตาดีชีเลยน้องอยากให้เราเล่นจีจีพี่ต้องมาอยากได้พี่อยากรู้จุดนู้นเราไอ้จีชุดเราเอาไปที่อะไรคุณยาแต่ไม่จริงๆเนี่ยเราแต่ก็เปลี่ยนทางละเป็นดีๆเป็นเซตมาที่อะไรที่ยาไปหนึ่งมาจะเอาเมนูไหนจะควรจะไปคาเซ่เซ่ที่บ้านนี่ละเจ้าเดี๋ยวถ้าคันนี้โอเอ็นส่งความไปร ကျွန်တော်တို့ကိုယ်တိုင်စုံစမ်းစစ်ဆေးလေ့လာတာမျိုးမလုပ်ရသေးပါဘူးဒါပေမဲ့ကျွန်တော်တို့အဲ့ဒီလေယာတို့တစ်ခုပုံမှန်လေးကိုအင်္ဂလိပ်မှာကြားမကြာခဏတိုက်ပွဲဖြစ်ပွားနေတာကြောင့်ဒေသခံအများအပြား OA ဆုံးခွာထွက်ပြေးတိမ်းရှောင်နေကြရတဲ့အတွက်ဒုက္ခရောက်နေကြတာပါဒါကြောင့်လဲတိုင်းရင်းသားလက်နက်ကိုင်တွေတစ်ဖက်နဲ့တစ်ဖက်မတိုက်ခိုက်ကြပဲအချင်းချင်းစီးလုံးမှုရှိသေးကြောင်းဒေသခ
တည်ခဲ့ရပြီးရဲ့နောက်မှာတော့ကချင်ပြည်နယ်မှာကိုဗစ်ကူးစက်မှုအခြေအနေကိုလည်းကြည့်ကြရအောင်ပါရှင်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်း Minor KBC စစ်ဘေးဒုက္ခသည်စခန်းမှာ COVID-19 ကူးစက်မှုတွေတိုးလာနေပါတယ်။အသွားအလာတွေကန့်သက်ထားတာကြောင့်လဲစာဝင်နေရေးအခက်အခဲတွေကိုရင်ဆိုင်နေရပြီးဆေးဝါးထောက်ပံ့မှုတွေလည်းလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေက VOE ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုငင်းချန်းကတင်ပြမှာပါရှင်
။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းကလူဦးရေ 3,000 နီးပါးနေထိုင်တဲ့ Minor KBC စစ်ဆောင်စခန်းမှာကိုဗစ်ကူးစက်ခံရသူ40ကျော်ရှိတယ်လို့စခန်းတာဝန်ခံကိုဗယံဆိုင်ကပြောပါတယ်။အ
ဲ့ဒီဒီနေ့နေရောက်ပြန်တွေ့ရဆိုတော့အလုံးပေါင်း50တယောက်ရှိသွားပြီဟဲ့။အဲ့50တယောက်သေးမှာ20ကျော်အတိအကျတော့မသိတာပဲ20ကျော်လောက်တော့သေရုံကနေပြန်ဆင်းခွင့်ရပြီဟုတ်ကဲ့။အဲ့ဒါနဲ့လူကြတော့အာသူစေးကူးတက်ခံနေတယ်ဒီနေ့နေရောက်ပြန်တွေ့ရဆိုတော့30မိနစ်ကြည့်တော့လည်းတက်မှရေးကကောင်းတယ်လို့ပြောကြတာပဲဟုတ်ကဲ့။ဟောအခုချိန်ထိတော့အောက်ဆီဂျင်ရှူရလောက်အောင်ဆူဆူဝါးဝါဖြစ်တာတော့မရှိသေးဘူးဟုတ်ကဲ့
ကိုဗစ်ကူးစက်ခံရတဲ့သူတွေထဲမှာကိုဝင်ဆောင်တွေနဲ့ကလေးတငယ်တွေလည်းပါဝင်ပြီးတော့အများစုကတော့အသက်60ကျော်လူကြီးပိုင်းတွေဖြစ်တယ်လို့ကိုဗယံဆိုင်ကပြောပါတယ
်သူကလူလက်ပိုင်းနဲ့လူကြီးပိုင်းများတယ်ပြီးတော့ကလေးတွေလည်း3-4ယောက်တော့ပါတယ်ပြီးတော့ကိုဝင်ဆောင်အများဆုံးတော့ဒီအသက်ကြီးရဲ့လူတွေဟုတ်တယ်ပြီးတော့ဒီလက်ပိုင်းလည်းနည်းနည်းတော့ရှိတယ်အများဆုံးကဒီအသက်ဟို50 60အသက်တွေများတယ်ဟုတ်ကဲ့
ပြီးခဲ့တဲ့ဇွန်လလအလယ်ပိုင်းလောက်ကတော့ဝိုင်းမော်မြို့နယ်အတွင်းကကျေးရွာတွေမှာကိုဗစ်ကူးစက်မှုတွေရှိလာတာကြောင့် Minor KBC စစ်ဆောင်စခန်းကိုလည်းအသွားအလာကန့်သက်ထားတာကြောင့်စားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတာပါစခန်းတွင်းကတက်ကြီးရွယ်ဟိုတွေအကြအာဟာရချို့တဲ့တာတွေရှိသလိုစေဝါနဲ့စားနပ်ရိက္ခာအကူအညီတွေလည်းလိုအပ်နေတယ်လို့စခန်းတာဝန်ခံကိုဗရန်ဆိုင်ကပြောပါတယ
်အခက်ခဲကြတော့ဗျာဆရာရဒီဘယ်လိုပြောမလဲလောက်တော့ကလာဆိုတော့စားဝတ်နေရခက်ခဲတာပေါ့ပြီးတော့အခုအရေးကြီးလိုအပ်နေတာကြောင့်ကျွန်တော်အသက်ကြီးဘူးဘွားတွေရဲ့အာဟာရပေါ့နော်ဆရာအဲဘာဖြစ်လို့လဲဆိုတော့အခုဒီ positive ဖြစ်တဲ့လူတွေကိုကြည့်လိုက်တဲ့အခါမှာသူအာဟာရချို့ရင်းလို့ဖြစ်တယ်ဆိုပြီးတော့အများဆုံးအလိုတွေ့ရတယ်လေအရှင်ကျတော့ဒီအာဟာရတွေလိုအပ်နေပြီးတော့အဓိကတော့ဒီလောက်တောင်းကာလဆိုတော့အစားအသောက်ပါပဲပြီးတော့အခုချိန်မှာကျတော့အကုန်လုံးကျွန်တော်တို့ပြည်သူတွေလည်းအလုံးခက်ခဲတဲ့အချိန်တော့ဟုတ်တယ်ဒါပေမဲ့ကျွန်တော်တို့ဖြစ်ဆောင်နေဆိုတာကတပူပေါ်တပူပြန်စစ်တော့ပူပြီးခက်ခဲတာပေါ့
လက်ရှိအချိန်မှာတော့ COVID တက်တဲ့လိုင်းကိုတနိုင်ငံလုံးရင်ဆိုင်နေရတာဖြစ်တယ်လို့လူရည်ထူတတ်တဲ့စစ်ဘေးဒုက္ခတဲ့စခန်းတွေမှာလည်း COVID ကူးစက်မှုတွေရှိနေတာပါ ရခိုင်ပြည်နယ်အတွင်းကဆစ်ဆောင်စခန်းတချို့မှာကိုဗစ်ကူးစက်မှုတွေရှိနေသလိုကိုဗစ်ကာလစားနပ်ရိက္ခာပြက်လက်တာတွေလည်းရှိနေတယ်လို့ဆစ်ဘေးဒုက္ခသည်တွေကပြောပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ဓာတ်ခွဲအတည်ပြုလူနာ 3,300 ကျော်အထိရှိနေပြီးသေဆုံးသူ 12,000 ကျော်အထိရှိနေကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့လည်းအပြင်မှာအမှန်တကယ်ရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စာရင်းတွေထက်အများကြီးပိုများနိုင်တယ်လို့ဆေးဘက်ဆိုင်ရာကျွမ်းကျင်သူတွေနဲ့ပရဟိတကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။ဆေးကောင်စီကတော့ကိုဗစ်ကူးစက်မှုတွေတားဆီးနိုင်ရေးအတွက်ဌာနဆိုင်ရာဝန်ထမ်းတွေနဲ့အသက်65နှစ်အထက်တက်ကြီးရွယ်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်တွေလှုပ်ဆောင်နေပါတယ်ခင်ဗျာ။
ကိုငင်းကြပါရှင်ဆက်လက်ပြီးတော့ထိုင်းနိုင်ငံစမုတ်စခွန်းမှာမြန်မာအပါအဝင်ရွှေပြောင်းအလုတ်သမား၄သိန်းကိုဗစ်ကာကွယ်ဆေးထိုးပေးမယ်အကြောင်းတင်ပြမှာပါ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါရရှင
်ထိုင်းနိုင်ငံစမုတ်စခွန်းပြည်နယ်ထဲမှာတရားဝင်လူမှုဖူလုံရေးအာမခံငွေပေးသွင်းထားတဲ့ထိုင်းနဲ့နိုင်ငံသားရွှေပြောင်းအလုတ်သမားတွေ၄သိန်းလောက်ဟာကိုဗစ်ကာကွယ်ဆေးထိုးပေးရမယ်ဆိုပြီးပြည်နယ်လူမှုဖူလုံရေးရုံးကရုံးအုပ်ဖော်ဆောင်ဝန်းဆရာကျိုင်ကပြောပါတယ်အဲ့ဒီလိုကာကွယ်ဆေးထိုးပေးမဲ့အခြေအနေကိုတော့စမောစခွန်ပြည်နယ်ထဲမှာအခြေစိုက်ထားတဲ့ရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုရှင်းပြပါတယ်
။ဒီတော့၄သိန်းဆိုတဲ့ထက်မှာတော့သူကသူ့နိုင်ငံသားလည်းပါနေတယ်ခင်ဗျ။ဟုတ်ကဲ့ကျွန်တော်တို့ရှေ့ပြောင်းလို့သမားအပြင်သူ့နိုင်ငံသားလည်းပါနေတယ်။အားလုံးကသူကထိုးကွင်းရတဲ့ပုံကူပေါ့နော်။သူတို့ယာယီအဖင်းတော့လက်ရှိကျမရဲ့ဝန်ထမ်းရဲ့အဆိုအရတော့သူက၁၈နှစ်အောက်ကိုသူမထိုးသေးဘူးလေ။မထိုးသေးဆိုတော့၁၈နှစ်အထက်ဒီအားလုံးထိုးကွင်းရှိတဲ့ပုံကူဒီအားလုံးစီစဉ်လိုက်တဲ့အချိန်မှာအဲ့ဒါလောက်အယူတွေ့ရှိလို့သူကဟန်လူမျိုးရောကျွန်တော်တို့နိုင်ငံခြားသားရှေ့ပြောင်းလို့တမောင်အားလုံးကိုပြန်ပြန်အဲ့ဒါလောက်ထိုးပေးမယ်လို့ပြောတာဖြစ်ပါလေခင်ဗျာဥပဒေပုံက33ရလူမှုဖူလုံရေးရန်ပုံကဆက်ဝင်ထားကြတဲ့မိတိလူမျိုးမိတိနိုင်ငံသားမဆိုဒါဝန်ထမ်းလူမျိုးနဲ့သူကခံစားခွင့်ရှိရမှာလေအဲ့တော့အကုန်ထိုးရမှာ
စမောစခွန်ပြည်နယ်ထဲမှာတော့လူမှုဖူလုံရေးအာမခံလုပ်ထားတဲ့သူတွေတဲကလူဦးရေ 28,000 လောက်ကိုတော့ဇူလိုင်လ22ရက်နေ့ကနေဩဂုတ်လ6ရက်နေ့အတွင်းကိုဗစ် -19 ကာကွယ်ဆေးထိုးနှံပေးခဲ့တယ်လို့လည်းပြည်နယ်လူမှုဖူလုံရေးအရာရှိကဆိုပါတယ်ကာကွယ်ဆေးထိုးဖို့အတွက်စရင်ပေးသွင်းထားသူတွေကဦးစားပေးထိုးနေတာဖြစ်ပါတယ်ကာကွယ်ဆေးထိုးဖို့အတွက်အစောပိုင်းကတော့အလုသမားအတော်များများဟာကြောက်ရွံ့မှုတွေရှိနေတယ်လို့လည်းဦးအောင်ကျော်ကဆိုပါတယ်
အစောပိုင်းမှာဒီကိုဗစ် -19 ထိုးလိုက်ရင်ဆော့ပီဖြစ်တယ်ဟိုအတက်အန်လေးဆုံးချုံနေဝရဏကျင်းပြတယ်ဒီမှာကြောက်တယ်ကြောက်တယ်မထိုးဘူးမျိုးတန်ခဲ့ရတယ်နောက်ပိုင်းကြည့်ရင်စကားတရားများတစ်ဆင့်စကားတစ်ဆင့်များနဲ့လုံရင်းလုံရင်းနဲ့အားသာမထိုးလို့ရှိရင်ငါတို့ကပူပြီးမလုံချုံဘူးဒါကထိုးကိုထိုးတင်နေတာပြီလာတော့မထိုးရသေးလို့တောင်မှသူ့လည်းမရောက်လို့တောင်မှပူကြနေလို့ဒါအများလာတာမျိုးဖြစ်လာတယ
်ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ၈သိန်းကျော်ရှိလာပြီးဩဂုတ်လ17ရက်နေ့တနေ့တည်းကူးစက်သူကတော့21,000ကျော်ရှိနေပါတယ်အဲ့ဒီတဲကမြန်မာရှေ့ပြောင်းလို့သမားတွေလည်းအများအပြားကူးစက်ခံနေရပါတယ်လက်ရှိအထိသေဆုံးသူစုစုပေါင်းကတော့6,800နီးပါးရှိသွားပြီဖြစ်တယ်လို့ကိုဗစ်ကူးစက်မှုကြောင့်သေဆုံးသူကနေ့စဉ်လူ100ကျော်ရှိနေပါတယ်ရှင
်ဗီယူအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျွန်တော်တို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါလေ။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားချင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါလေ။စလုံးပေါင်းက voabamisechannel ဖြစ်ပါလေ။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါ रे Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါ रे စလုံးပေါင်းက twitter.com/voabamese ဖြစ်ပါ रे အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamese ဖြစ်ပါ रे VOA American တန်ရုပ်တံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ရှင်ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်မဲ့အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥကျော်စန္ဒာရဲ့မြန်မာရေးတုံးသက်ချက်လူဒုနဲ့ကျမ်းမာရေးအားကစားကဏ္ဍစာရာတွေကိုနားဆင်ရမှာပါ ကျမတို့ကြာတာပင်းနေနေခင်ဖီအိုအေမြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်9:00ကနေ9:30အထိတင်ဆက်နေပါတယ်အခုတော့မြန်မာစံတော်ချိန်6:00ခွဲပါပြီအခုအရင်ဆုံးတော့ဒီလက်ရှိအကျက်အတဲကြော်လွားရေးနဲ့တိုင်းရင်းသားတို့အခမ်းကဏ္ဍဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားတဲ့ဥကျော်စံသားရဲ့မြန်မာရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါမြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကိုတ ပါဝင်မှုကဘလောက်အရေးပါပြီးဘာဖြစ်လာနိုင်ပါသလဲမြန်မာနိုင်ငံတိုင်းရင်းသားနိုင်ငံရေးရာကျွမ်းကျင်သူဥမမောင်စိုးနဲ့ဥကျော်စန္ဒာတို့တုံ့တက်ဆွေးနွေးထားပါတယ်ရှင
်ကျွန်တော်ဇုံမိနေတာကတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ဆီယနာချင်းစနစ်ဆန့်ကျင်တဲ့ဥကျော်မှုတွေမှာတိုင်းရင်းသားရဲ့ပေါင်းနဲ့ပတ်သက်ပါတယ်တိုင်းဒါဆွဲနေရမှာတိုင်းဒါလူမျိုးစုတွေရော EAO လို့ခေါ်တဲ့တိုင်းဒါလက်နက်ကိုင်အဖွဲ့အစည်းတွေရောပေါ့ခင်ဗျာသူတို့ရဲ့ပါဝင်မှုဟာဒီမှနဲ့တပြေးညီဖြစ်နေပြီလားသူတို့တစ်ခုနဲ့တစ်ခုကြားမှာရောတပြေးညီသဘောထားရှိကြပါလားဒီသူတို့ရဲ့ဒီမိုကရေစီတောင်းဆိုတဲ့အုံကြွမှုနဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားသူတို့ရဲ့ပါဝင်မှုဘယ်လိုဆုံးသတ်နိုင်မှာလဲခင်ဗျာတမောဘူး
ကျွန်တော်တို့ဒီပြီးခဲ့တဲ့ဆယ်စုနှစ်ကာလနဲ့ဆိုင်နေဗျာပြီးခဲ့တဲ့ဆယ်စုနှစ်ကာလမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြန်မလွှမ်းနေတဲ့ကိစ္စကကျွန်တော်တို့ဒီငင်းငင်းကိစ္စဖြစ်တာပေါ့။နော်ငင်းငင်းဆွေးနွေးပွဲအဲ့တော့အရသာအစိုးရရေယူကော့ပွဲတက်လာအရသာအစိုးရရေတက်တယ်။နော် EU ရေပေါင်းစုံတဲ့ဒီငင်းငင်းဆွေးနွေးပွဲအလွှမ်းနေတဲ့အချိန်ကာလဖြစ်တယ်။အဲ့တော့2021ဒီဖေဖော်ဝါရီလတည်းနောက်ပိုင်းမှာဖြစ်လာတဲ့အပြောင်းလဲကတော်တော်များများညှော်လင့်မထားတဲ့အပြောင်းလဲဖြစ်တဲ့ခါကျတော့ဒီအပြောင်းလဲကိုဘယ်လိုကန်တွယ်မလဲဆိုတဲ့နေရာမှာတိုင်းလာလက်နဲ့ကန်နေဖို့ကတော့အဲနဲ့တော်တော်လေးစဉ်းစားကြရတယ်ပြဿနာဖြစ်တယ်ဘာလို့လဲငင်းလုံငန်းစဉ်းစားနေပြီးတော့ဒီလက်နဲ့ကန်တိုက်ပွဲဘက်ကိုပြန်သွားတဲ့အနေအထားမျိုးဖြစ်တာပေါ့နောက်တစ်ခုကတိုင်းလာလက်နဲ့ကန်တွေကအဖက်ကပြောမယ်ဆိုလို့ရှိရင်တော့အဖက်ကလက်နဲ့ကန်တက်တည်ရှိတယ်အဲဒီအစိုးရဆုံးတမလို့နေလဲတက်ခိုင်းမှုတွေရှိနေတာတစ်ဖက်တစ်ဖက်ကလည်းညီငယ်ကြီးလုပ်ငန်းတွေပွားနေတာတစ်ဖက်တစ်ဖက်ကလည်းသူ့ဒေသသူ့တပ်ကိုပြီးတော့တစ်ဖက်ဆိုတော့သူတို့ရဲ့လက်နက်ကိုင်တိုက်ပွဲနဲ့ပတ်သက်ပြီးတော့ပြင်ဆင်အချိန်ယူရတာလေးအချိန်ကြီးရှိတယ်ဗျရှိတဲ့အခါကျတော့ဒီ2021နောက်ပိုင်း sorry 2021နောက်ပိုင်းဖြစ်လာတဲ့ဒီလူလူဆန္ဒပြမှုတွေကနေလက်နက်ကိုင်ပုံမှန်မှုတွေကူးရတဲ့အချိန်မှာအာဒီအလုံးကတိုင်းဝင်တစ်ခုတည်းဖြစ်မလာတာကိုတော့တွေ့ရပါတယ်ဟုတ်ကဲ့ဒါပေမဲ့တိုင်းသားလက်နက်ကိုင်တွေဖို့ကတော့ဒီနိုင်ငံအကြက်တဲမှာသူတို့တိုင်းသားဖွဲ့စည်းတွေတိုင်းသားပြည်နယ်တွေအခွင့်အလမ်းနဲ့ပတ်သက်ပြီးတော့ဒီရနိုင်သလောက်ယူနိုင်ဖို့လို့ကြိုးစားနေတယ်လို့မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်အဲ့ဒီဟာကိုဆက်ပြီးကျင်တော့ပါအဲ့တော့ဒီအချိန်မှာတိုင်းသားတွေကသူတို့အတွက်အခွင့်အောင်းတရားပဲအခွင့်အခါသင်တဲ့ကာလပဲဆိုတော့ဘယ်လိုဆောင်ကြည့်နေကြသလားအဲ့လိုဆိုရင်သူတို့တော့ဘယ်လောက်ကြီးအခွင့်အခါကောင်းပေါ်ထွန်းလာနိုင်ပါသေးဒီချိန်က
အဲသူတို့အခွင့်အကောင်းကတော့သူတို့အနေနဲ့ကတော့လက်နက်ကိုင်တပ်ဖွဲ့အင်အားကြီးလာတာသူတို့ဖိတ်ချုပ်နိုင်တဲ့ဒီဒေသတွေပို့ပြီးတော့ကျပြန့်လာတာဒီအနေထားဟိုကနေသူတို့ရဲ့ပြည်နယ်နဲ့ပတ်သက်တာသူတို့တိုင်းသားလူမျိုးနဲ့ပတ်သက်တဲ့အခွင့်အရေးကိုပို့ပြီးတော့အားကောင်းစေနိုင်တဲ့အဲဒီအခွင့်အလမ်းမျိုးကိုဖန်တီးနိုင်ဖို့လို့သူတို့ကြိုးစားနေကြတာပါပဲသူတို့
စစ်တောင်းကြီးဘက်ကလည်းပဲတချို့ဒေသတွေမှာသူတို့ဘာမှမတတ်နိုင်လို့များလက်ပိုက်ကြီးနေရတာလားသူတို့မဟုတ်ဒီကျင်းလို့သူတို့လက်ခံလာလိမ့်မယ်လို့အစဉ်အပြည့်လက်ခံသွားနိုင်တဲ့အခြေအနေရှိတယ်လို့ကမျှော်လင့်နိုင်ပါရဲ့
ဒီမှာပြမတန်သာလက်နဲ့ကန်နေမှာတော့မတူတဲ့ပြဿနာရှိတယ်ဥမာဆိုတော့ဝါရောမိုင်းလာတို့ဒေသတွေကဒီနေ့အချိန်မှာဘာမှပါလို့လှုပ်လဲမလို့မလို့ဘူးဆိုတာကတော့သူကနာဝတနာဖခေကိုဥသိသိဆိုတာခေပေါ်အခုနာဆန်ကစကောင်စီအန်ဒီအနာယူရခေကိုသူတေသာသူအုပ်ချုပ်နေတယ်သူ့ကိုမထီပါတဲ့ခါသူကမပါဘူးဒါမှကျန်တဲ့တန်လာလက်နဲ့ကင်ကြီးဖို့ကတော့သူ့နယ်မြေသူ့နေရာသူ့အနေခံနဲ့စဉ်းစားကြတာဗျဒါတစ်ခုပေါ့ဒုတိယတစ်ခုကျတော့အဲ့ဒီနယ်ဒီမှာရှိတဲ့ဒီတည်သူရဲ့လှူရှားမှုဥမာဆိုကြာနှုတ်ချင်းပေါ့ဒီပြင်းထန်လှူရှားကြတယ်အဲ့ဒီလူမှုဆန္ဒပြပွဲတွေကနေလက်နဲ့ကင်တိုက်ပွဲတွေဒီရောက်လာတယ်နောက်ခုကင်းရင်ယူဆိုလို့ရှိရင်လည်းဒီကင်းရင်ပြည်နယ်မှာလည်းအလားတူပဲဒီပြည်နယ်သုံးခုကတော့ရောလေးထူးခြားလာပေါ့နော် เออเกณฑ์ปีนี้ก็เกณฑ์ชีวิตอ่ะสรุปไม่ทุจริตสวยมั้ยเกย่าเนี่ยเชิงก็တော့တော်လေးทุจริตတယ်ဘာလို့ဆိုတော့လည်းငါပြီးခဲ့တဲ့10ဆုံးเนี่ยအတွင်းဆိုလို့ရှိရင်တော့10နှစ်အတွင်းဆိုတော့လည်းငါကန်တိုက်ပွဲမရှိတော့နေပါတော့เนาะမရှိတော့နေပါနေဆိုလည်းငါကန်တိုက်ပွဲဖြစ်လာတဲ့ခါကြတော့အထူးခြားဖြစ်စဉ်မျိုးပြောပါမယ် နောက်ချင်းပြည်နယ်ကတော့တိုက်ပွဲတွေရပ်တန့်ထားတာ၃မြို့ကြားတဲ့အချိန်မှာအခုလူလူလှောင်ရှားမှုနဲ့လူတိုက်ပွဲတွေပြန်ဖြစ်လာတာပေါ့အဲ့တော့တိုင်းသားလက်နက်ကိုင်ဖွဲ့စည်းပြီးကတော့ကျွန်တော်ထင်တယ်တပ်ဖွဲ့ချင်းအနေနဲ့ကတော့အမှုအနေအထားနဲ့သူကြိုးစားမှာပဲတပတ်ကလည်းနောက်ထပ်ကောင်စီအနေနဲ့ကတော့တိုင်းသားလက်နက်ကိုင်အနေနဲ့အပြည့်အဝရေးတိုင်းသားလက်နက်ကိုင်အနေနဲ့ပတ်သက်ပြီးတော့အခွင
င်းစီနေတယ်လို့ယူဆနိုင်တယ်ပေါ့
လောလောဆယ်ဒီစစ်ကောင်စီနေနဲ့တော့အလုံးဒီလက်နက်ကင်ဖွဲ့တွေတိုင်းသားလက်နက်ကင်ဖွဲ့တွေနဲ့စစ်ဆုံးဆွေးနွေးဖို့တော့ကျွန်တော်သူမျိုးစုံနဲ့စူးစမ်းနေတယ်လို့ကျွန်တော်တို့ကကြားရတာပေါ့နော်အဲ့တော့ဥမာဆိုတော့ဒီခိုင်မအေးဟိုရက်တူတက်ွယ်ရက်တန်းထားတာနေစအဲတချို့ကိုဘာပြောမလဲ office day ဝင်အခွင့်အလမ်းမဟုတ်တော့အေးရဲ့လုပ်ပိုင်ခွင့်ကတော်များများခိုင်မရနေဆိုတဲ့သတင်းတွေအားလုံးသိနေကြလို့ပေါ့နော်အဲမျိုးဖွင့်ပေးထားတာတွေရှိပါတယ်ဒါကလည်းသူဒီမှမှထိစုံနေအောင်ကြိုးစားတယ်ဆိုရက်စောစောကျက်တည်းလည်းရှိတာပေါ့ဒါပေမဲ့ဘာလို့ဖြစ်လို့တိုင်းသားလက်နက်ကင်ဖွဲ့စည်းတွေတော့အခွင့်အလမ်းပါတယ်အချိန်ကာလလို့တော့ပြောပါမယ်ဟုတ
်ကဲ့တော့တစ်ဖက်မှာကြည့်မယ်ဆိုရင်NUD နဲ့ CIPH ကလည်းပဲတိုင်းရင်းသားတွေကိုဆွဲဆောင်စည်းလုံးတဲ့လုပ်ရပ်တွေလုပ်လာတာတော့တွေ့ရပါတယ်။အဲ့ဒါကောတိုင်းရင်းသားတွေအတွက်ဘယ်လောက်ထိလက်ခံနိုင်မှာလဲ။သူတို့တွေကရောဒီဟာကိုတုံ့ပြန်ပြီးတော့ NUD နဲ့ CIPH ဘက်မှပုံမပူပေါင်းပါဝင်လာကြတယ်လို့သုံးသပ်နိုင်ပါလားခင်ဗျာ
။လောတဲ့ NUD နဲ့ PDF ကတော့ကျွန်တော်ပြောတဲ့ NUD နဲ့လည်းကတော့စဖွဲ့စားစားဖြစ်နေတဲ့အခြေအနေမှာသူတို့ဘယ်လောက်လုံနိုင်မလဲဆိုတော့ကျွန်တော်ပြောရခက်ပါတယ်ခင်ဗျာ။နော်အရင်တော့ကဒေါက်တာစေဝင်းဆိုတဲ့လူမျိုးပဲဖြစ်သွားမလားသို့မဟုတ်တကယ်ပဲလုံနေကနေသားရှိမလားဆိုတာကိုတို့ရဲ့အဲလုံငယ်ဆောင်ကိုစောင့်ကြည့်ရပါလိမ့်မယ်သူတို့တိုင်းလားတွေနဲ့ဆက်ဆံမှုဆိုတာကသူတို့အများကြီးကြိုးစားရမယ်ထင်ပါတယ်တစ်ဖက်ကပြောမယ်ဆိုရင်တော့ဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့9နှစ်ကာလအတွင်းမှာ NLD ဆိုတာအနေနဲ့တိုင်းလားတွေတိုင်းလားပါတီနဲ့ဆက်ဆံကြီးမှာတော့တော်ကြီးကောင်းကြီးမဟုတ်ဘူးပြအဲ့ဒါကိုပြောင်းပြန်လာပြီးကြိုးစားမယ်ဆိုတော့သူတို့အများကြီးကြိုးစားရပါလိမ့်မယ်
ဆိုတော့မြန်မာနိုင်ငံမှာအခုဒီမိုကရေစီလူလာရေးအင်အားစုတွေကဆီယနာသိမ်းမှုကိုဆန့်ကျင်နေကြတဲ့တိုက်ပွဲပေါ်တယ်ဒီမိုကရေစီတိုက်ပွဲလို့ဆိုကြအောင်ဆိုဒီတိုက်ပွဲအလုံးကိုထွန်းချင်ကြည့်မယ်ဆိုရင်ဆရာအဲဒီလက်လက်ကရင်အင်အားစုတွေရဲ့အခန်းကဏ္ဍနဲ့ပြည်သူလူထုရဲ့အခန်းကဏ္ဍဘယ်ဘက်ကပိုပြီးအားသာတယ်လို့ပြောရမှာလဲအဲ
လောလောဆယ်ကတော့လက်လက်ကိုင်တိုက်မယ်ဆိုအယူဆတော့လွှမ်းနေတယ်ဗျကျွန်တော်အများကြီးကပြီးခဲ့တဲ့2017ကနေ2020ဒီဆယ်စုနှစ်အတွင်းမှာဆိုလို့ရှိရင်တော့ဒါအမျိုးသားရင်ကြစီလို့ဥပဒေရေးတော့ဥပွဲဝင်ကြီးကအတော်လွှမ်းတဲ့ယူဆဖြစ်ပါတယ်အားလုံးကတတိယညောင်းကိုပဲယုံကြည်ကြတယ်အဲဒီတော့ကဒါတမရကိုလက်နက်ကိုင်တိုက်ရမှာဖြစ်မယ်လို့သွားပြောရင်ပြောတယ်လို့ယူပဲဖြစ်မှာဗျဒါပေမဲ့အခုကာလကျတော့သူကပြန်ကြောင်းပြန်ဖြစ်သွားတယ်အားလုံးကလက်နက်ကိုင်တိုက်မှာဖြစ်မယ်ဆိုတဲ့ယူဆဖြစ်တယ်အဲဒီမှာကျွန်တော်တို့ကအခုချိန်မှာစစ်ဆက်ရေးလို့အမျိုးသားညာစီပြောရင်တော့အာဒါကိုပြင်းပြထန်ထန်ရှုတ်ချကြမယ်ကာလမျိုးဖြစ်ပါတယ်ဆိုတော့လေးလူပြောင်းသွားတဲ့အချိန်ကြီးဖြစ်တဲ့ခါကျတော့လက်နက်ကင်ပြီးတော့တိုက်မယ်ဆိုရင်လေးလူကတော့လွှမ်းနေတယ်လွှမ်းနေတဲ့ခါမှကျတော့ခုနမြို့ပေါ်ကခုနလူလူအနေနဲ့ကတော့လက်နက်ကင်ဖွဲ့စည်းနေတယ်ဘူးဘူးကြီးမပေါ်သေးတဲ့အချိန်လက်နက်ကင်တိုက်တဲ့ကာလမှာတော့တိုင်းရင်းသားလက်နက်ကင်ဖွဲ့စည်းတယ်လက်နက်ကင်ပို့ပြီးတော့မြင်သာလိမ့်မယ်ထင်ပါတယ်ဆိုတ
ော့တခုပြောကြချင်တာဒေါံဆန်းစုကြည်ရဲ့အခမ်းကဏ္ဍဒေါံဆန်းစုကြည်ဟာခေါင်းဆောင်ယောက်ရင်းနဲ့သူဒီအကြံဖက်လက်နက်ကင်ရဲ့ဒီလမ်းကိုလည်းတစ်ခါမှအားမပေးခဲ့ပါဘူးအခုဒီသူရဲ့ဆင်းရဲကြောင့်နေရတဲ့အစကတော့အမှုနီ non violence non cooperation ဆိုတဲ့ဘောမျိုးနဲ့ဒုစရပြီးလုပ်ခဲ့ရတာဖြစ်ပါတယ်ဆိုတော့အခုခါမှာတက်ကြိုင်ဘက်ကိုဥပဒေလာတော့အဲ့ဒီလမ်းကသွေးဖြီးသွားပြီလို့များပြောကြမှာပြောရမှာခင်ဗျာ
လုံးလုံးစဲပေါ့ဗျာဒေါန်ဆန်းစုကြည်နဲ့ NLD ဆိုရတဲ့သဘောထားနဲ့လက်ရှိ NUG ဆိုရတဲ့သဘောထားတော့ကွယ်လာတဲ့ဒေါ်လာများဖြစ်သွားပြီဗျာဆိုတော့လက်နက်ကင်ဒေါ်လာကြီးကိုဒေါန်ဆန်းစုကြည်စန့်ကျင်နေဆိုရဲအချက်လက်ကြီးအများကြီးရှိပါတယ်သူရဲ့ကြိုးဆိုချက်တွေအများကြီးရှိတယ်အခုကတော့သူက PDF ဖွဲ့မယ်ဆိုပြီးတော့ NUG ရတော့ဖြစ်သွားတယ်အဲ့တော့လမ်းကြောင်းအရာတော့ကြောင်းမြတ်ဖြစ်သွားတယ်အဲ့ဒါလည်းမသာဘူးဒီရခိုင်မွတ်စလင်ကိစ္စမှာလည်းဒေါန်ဆန်းစုကြည်လက်ထက်ကကြိုးရတာနဲ့အခုပြောကြတာကြောင်းမြတ်ဖြစ်သွားအဲ့တော့ဒေါန်ဆန်းစုကြည်ကလောလောဆယ်မှာအကျဉ်းချခံနေရတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်မလို့သူပြန်လာရင်ဘာဖြစ်မလဲဆိုတော့မျိုးကတော့တော်များထုတ်ကြတယ်ဗျာနော်တော်များထုတ်ကြတဲ့ခါကျတော့ဒီအစားတောင့်ကြရမယ်ပြဿနာဖြစ်တယ်လို့ပဲပြောရမယ်လို့ထင်ပါတယ်လောလောဆယ်ကျွန်တော်တို့ကြိုပြောဖို့ကတော့ဖြစ်ပါတယ
်ဟုတ်ကဲ့အလားတူကြိုတင်ပြောခဲ့တဲ့မိကုန်းတစ်ခုကိုပဲနောက်ဆုံးအနေနဲ့မေးပြစီ ruption in that people do that democracy, don't sure democracy type way, Umga Mujia. Majami Ching Dima, Puebia Donangala, Dunimo Yishi, I wet the up to Donangala Sura. See Lala would never come on the own.
The longer I change in my own, I don't know. I figured a sending them to Lorum and Luria, 11 night time after me as well, all that Luani there. This is a similar with your synthesis about the land of Susani. He do a Swani at Katide Kataro. He never came from that movie, that came movie, Murin that came movie, Tileka that came movie, Diana did that came movie at all. She won't mean him, Maria. No. She won't mean him, Maria. He has a general tenant, and they don't know the general general. Oh, Pierre Lima Lutamare. A general Lenagan Jade Kama, you saw Namurosia, the Kuga, Lenagan Yo, a Bidanzoa, who you saw Bissau Nan or Yakuchi movie. Not the Kuga or Lenagan type in Ati Savio, in our parents, in Ahinari, said that in Matagio, we cook on you, Mr. Segusi Danu, a triavale. No, I don't damp our every general Mavi in Chini Nebiomas, you know, Lametone Kalala doing our law. Lanangai brief kaji ada usaha mula kali macam mana?
Dagaro, lesi ajar deh jualan ini tanya naru akan kenapa betul? Di tanya nara di nengai iya jualan tu umam sone ujar senaru tungtak suni kita rasa di sisingu ujar senarai di nyama iya tungtak cek sisingu buat bukan niya view nyama bay tolong jemale nasin naya barisan selebihro lulusnya jemale sisingu tinsam apa di tempat tu. The COVID-19 kusak kenyia sin chene kusak kenyia bi chene ma ahara sanya pietanari gu chongdui yali shira jau ahara chote mu mishi au nisini mamane bianle pietin bebu yejire jau Dr. Tanso gani biro dimya suinu ma washu.
COVID-19 เตชะก็อนัยยะดาเปี่ยวเด้เอลออนัยยะดาเปี่ยวได้นอกไซด์ด้วยซูจูนี้เนี่ยตัวอาสาสาเนี่ยเต็มไม่ชื่อสาสาเนี่ยคามากองๆกระเด็มตัวเลยตัวจะหาละไม่เปียบ่หาละไม่เปียด้วยเนียนๆแล้วไม่ทูด้วยกิษาอยู่จงว่าเอ้นอกตะคู่ก็จะทุบิอะห่าတော့ตะจี้เวเวมาတွေ့อ่ะเนี่ยบ่เนาะลุงเหงาริมมาတော့ตัวโควิดဖြစ်ป๋อนี่แหละเฉยมาป้ายဖြစ်เลยบ่ นอกจากจะก็ดิอสาไม่เจ็บဖြစ်တာပေါ့ကိုဗစ်ကြောက်တာတော့အဆုံးနဲ့ဒီအသက်ရှူလမ်းကြောင်းထိတာတခုလည်းမဟုတ်ဘဲနဲ့တခါတည်းမှာဒီအဆိုင်ဦးလမ်းကြောင်းကိုသွားပြီးတော့ဒုက္ခပေးရမျိုးရှိတယ်ပေါ့အဲ့တော့နောက်ဆက်ပြဲဆိုချိုးအနေနဲ့သူကအစာမကြေတတ်ဘူးအစာဆောင်ငင်းပြို့တယ်အန်ဂျင်နဲ့အဲ့လိုမျိုးလက္ခဏာလေးတွေ့ရတယ်ပေါ့နော်အဲ့ဒါကြီးအားလုံးပေါင်းပြီးတော့လူတွေကဒီကိုဗစ်ဖ တယ်အောက်ဆီဂျင်ရှူနေရတယ်ကောင်းကောင်းမစားနိုင်အဲ့လိုကောင်းကောင်းမစားနိုင်တဲ့အချိန်မှာသူကစားလိုက်ရင်အောက်ဆီဂျင်ကျတော့ကျောက်ပြီးတော့မစားရရလည်းပါတယ်ပေါ့နော်အဲ့လိုမျိုးပြဿနာလေးတွေ့ရပါတယ
်ကိုဗစ်ဖြစ်ပြီးသွားတဲ့သူတွေပါလေခန္ဓာကိုယ်နဲ့ကြက်သားဆုံးရှုံးမှုတွေကြောင့်နောက်ဆက်တွဲအနေနဲ့မောပန်းလုံးဖေးပြီးအားလေရာမျိုးကိုကြိုးပမ်းရလိမ့်ရှိတယ်လို့ဒေါက်တာဆူမြတ်သစင်ကပြောပါတယ
်ဒီကိုဗစ်ဖြစ်အပြီးမှာကျတော့ဘာဖြစ်လဲဆိုတော့ကိုဗစ်ကျောကရဲ့သူရဲ့ပုံစံက
ตัวคณะกูเรียดิชัวตาอยู่ส่งชมหมู่ญาติเนาะญาติเราตัวโควิดผิดปีมาที่อสงโตณลงโนอ่ะจั่วตาเลยอ่ะแหละอาเนรอ่ะคณะว่าเมียอ่ะตะชาละมองจั่วตาไปเลยตัวเนเนยอดว่าเลยปะเนาะยอดว่าได้นอกเสร็จด้วยสู้จั่วไปเลยสู้จ้าหมอล่ะเจ๋งแกโน้มเนี่ยอาเนี่ยปะเนาะอะห่ากูที่โหลุนาเนี่ยอะญาติสู้เมย์นี่เปียวเนี่ยแล้วตุ่ยมาปะเนาะโควิดผิดป้อนี่ได้เฉยเนี่ยผิดป้อพี่ได้เฉยเนี่ยกูลงมาอาหารสัญญาตึนตาริกูจ่อเลยข
ဒီနိုင်ငံခြားပေါ့เนาะသူ့တွေတနာတွေကပို့ပြီးတော့အဟာရဆိုင်ရောက်သူညာရပုံများရပေါ့เนาะပုံများတော့ဒီသူတို့ရဲ့ recommendation တွေကပြောမယ်ဆိုရင်တော့ covid ဖြစ်ပွားနေစဉ်အတော်တွေမှာလူနာတယောက်ကတနေ့ကိုကယ်လို့ပြီးထောင်900ရာနေ2000ရှားဝင်အောင်စားပေးတယ်နေပေါ့เนาะဒါကတော့ကိုယ်အလေးချိန်ပေါ့မူတည်ပြီးကွဲပြားသွားပေါ့ဒါတော့အကျန်းအပြည့်ပြောထားပမာဏတခုပေါ့เนาะထောင်900နဲ့2000ရှားဥမာနည်းနည်းပို့ပြီးကိုယ်အ ตาเราซาไปบ่รู้แหละตะเกเรตะเซ้ทาဝင်อ่ะบ่มาซาไปနိုင်อูตึกပြီးတော့ဟိုအသားစားခြင်းစိတ်မရှိဘူးပြုတ်နေအနေအများရယ်ဆိုရင်ကြက်ဦးလို့မျိုးစားထုတ်စားပေးလို့ရတယ်ပေးရင်ကြို့လို့မျိုးစားထုတ်တောက်ပေးလို့ရတယ်ပေါ့နော်အဲ့တော့တခုကိုဘယ်လောက်စီစားတင်လဲဆိုတော့ဆက်လက်ပြီးတော့ပြောပေးမယ်ပေါ့နော်အဲ့တော့သူကဒီမောနေတဲ့အချိန်ပေါ့ဖြားနာနေတဲ့အချိန်မှာသူကစားဖို့ဆိုတော့လူသားမှစားတယ်လို့အများက
ပြေဆောင်အောင်နည်းနည်းလေးမှာတော့မြန်မြန်ပါမယ်ဟာမျိုးစားပေးရမယ်ဘယ်လိုမျိုးလဲဆိုဥမာအေးတစ်ခွက်တောက်မယ်စားနွားနှုတ်တစ်ခွက်တောက်လိုက်တာမျိုးအေးတစ်ခွက်တောက်မယ်စားအဟာရဖြိုလေးတစ်ခွက်တောက်လိုက်တာမျိုးပေါ့နော်အဲ့လိုမျိုးလေးအဟာရတန်ဖိုးမြင့်နဲ့စားစာမျိုးပို့ပြီးရွေးစားပေးတယ်နော်တစ်ခွက်တော့ပြုတ်နေအန်နေအချိန်မှာဆိုရင်တော့ဒီတိုင်းမစားဘူးဆိုပြီးထိုင်မနေတဲ့ပေါ့နော်အဲကျောင
နာတွေကိုကြိုတွေ့ရလေရှိတာကြောင့်အဟာရချို့တဲ့မှုရှိအောင်ဒီစနစ်မှန်မှန်နဲ့ပြန်လည်ဖြည့်တင်းပေးဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပ
ါဒေါက်တာတန်းစောတင်ဆက်နေတဲ့လူတုနဲ့ကျမကြီးအစီအစဉ်ပါရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်းရဲ့ဒီတနည်းနည်းရုပ်တံအစီအစဉ်မှလည်းကြည့်ရှုနားဆင်နိုင်ကြပါရရှင
် VOA မြန်မာတန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပြည်တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါရရှင်အခုဆိုရင်ဒီအီးမေးလ်သတင်းလွှာကို Facebook စာမျက်နှာကနေပြီးတော့လွှဲလွှဲကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရစေ။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါရစေ။နောက်တစ်နည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရင်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်ကိုတစုတစည်းပဲရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် video ပြည့်တဲ့အတွက်သတင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
ကြတာပတိနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါရရှင်။အခုတော့ကျမတို့ကိုရီးယားနိုင်ငံတင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါရှင
်။2020တိုကျိုအိုလံပစ်ပြိုင်ပွဲကြီးကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီ။ August 10ရက်နေ့ကဇမ္ဘာနိုင်ငံတိုကျိုမြို့ကအိုလံပစ်အားကစားဝန်ကြီးမှမီရှူမီဘန်းနေပြစ်ခောက်ပြီးတော့ပေးပွဲခန္ဓာကိုအောင်မြင်စွာနဲ့ကျင်းပခဲ့ကြပါလေ။ဗိုင်းရပ်ကြောင့်တစ်နှစ်ကပြိုင်ပွဲကိုတစ်နှစ်ရှည်ဆိုင်ခဲ့ရပြီးတော့အခုနှစ်မှာလည်းပြိုင်ပွဲကျင်းပခါနီးမှဗိုင်းရပ်ကူးစက်မှုတွေကြောပြန်မြင့်တက်လာနေတဲ့အတွက်အခက်အခဲတွေအမျိုးမျိုးကြားကပဲကျင်းပခဲ့ကြတာပါ။အခုလိုကာယောဂါကာလအတွင်းပြိုင်ပွဲကိုအောင်မြင်စွာကျင်းပနိုင်တဲ့အတွက်တိုကျိုအိုလံပစ်ပြိုင်ပွဲဟာကြီးမားတဲ့မျှော်လင့်ချက်တင်ကြေးတဖြစ်တယ်လို့လည်းနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘိတ်ကပြောလိုက်ပါတယ်။
I'm only sure that nobody who took part in these games will ever forget.
ဒီ Olympic ပြိုင်ပွဲမှာပါဝင်ခဲ့တဲ့သူတိုင်းဘယ်သူမှဒီပြိုင်ပွဲကိုမေ့မှာမဟုတ်ဘူးဆိုတာကျွန်တော်အနေနဲ့တရားပြောရပါတယ်။ဒီပြိုင်ပွဲကတခြားပြိုင်ပွဲတွေနဲ့မတူဘဲထူးခြားပြီးကမ္ဘာထောင်းမှာရှိတဲ့ပြည်သူတွေအတွက်ကြီးမားတဲ့မျှော်လင့်ချက်အမှတ်တင်ကေတပြရုပ်ဖြစ်ပါတယ်။ဒါအပြင်ဒီပြိုင်ပွဲတွေဟာစီးလုံးညီညွတ်မှုရဲ့တင်ကေတပြရုပ်ဖြစ်သလိုငင်းကြိုင်းတင်ကေတပြရုပ်လည်းဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့စီးလုံးညီညွတ်မှုရှိပဲငင်းကြိုင်းလည်းမရနိုင်ပါဘူး။ကစားသမားတွေလည်းတစ်နှစ်လောက်မတွေ့ရပြီးတဲ့နောက်ခုလိုပြန်ဆောင်ရတဲ့အတွက်သူတို့လည်းအရန်ပျော်ရွှင်နေကြပါတယ
်ဘောလုံးပွဲတွေဘက်မှာတော့အမျိုးသားဖိုင်နယ်မှာဘရာဇီးလ်ကစပိန်ကိုအချင်းပိုးကစားပြီးနှစ်ဂိုးတကိုးနဲ့နိုင်ပြီးရွှေတစိမ့်ရသွားပါတယ်မိနစ်90မှာတကိုးစီစီးရေးဖြစ်နေလို့အချင်းပိုးကစားတာမှာ108မိနစ်မှာမဲလ်ကွန်သွင်းတဲ့ဂိုးနဲ့ဘရာဇီးလ်ကနှစ်ဂိုးတကိုးနဲ့နိုင်ပြီးတော့ရွှေတစိမ့်ကိုနှစ်နှစ်ဆက်တိုက်ရသွားခဲ့ပါတယ်တတိယနေရာလူပွဲမှာတော့မက္ကဆီကိုကဂျပန်ကို3ဂိုးတကိုးနဲ့နိုင်သွားတာကြောင့်ခြေတစိမ့်ရပြီးအင်ရှင်ဂျပန်ကတော့ဆူတစိမ့်နဲ့လွဲသွားခဲ့ပါတယ်။အမျိုးသမီးဖိုင်နယ်မှာတော့ကနေဒါနဲ့ဆွီဒင်တို့အချိန်မိုးပြီးတဲ့အထိတကိုးစီသရေကျနေတာကြောင့်ပယ်နော်တီကန်ကြတာမှာကနေဒါက3ဂိုး2ဂိုးနဲ့နိုင်ပြီးတော့ခြေတစိမ့်ရသွားပါတယ်။တတိယနေရာလူပွဲမှာတော့အမေရိကန်နဲ့အော်စတြေးလျတို့အကြိမ်နဲ့ကစားပြီးအမေရိကန်က4ဂိုး3ဂိုးနဲ့နိုင်ပြီးတော့တတိယခြေတစိမ့်ကိုစုခူးသွားခဲ့ပါတယ်။ဗောလီဘောပြိုင်ပွဲတွေဘက်မှာတော့အမျိုးသားဘက်မှာပြင်တစ်ကရုရှားအိုလံပစ်ကော်မတီအသင်းကို3ပွဲ2ပွဲနဲ့နိုင်ပြီးတော့ရွှေစည်ရသွားသလိုအမျိုးသမီးဘက်မှာတော့အမေရိကန်ကဘရာဇီးလ်ကို3ပွဲပြတ်နိုင်ပြီးရွှေစည်ရသွားခဲ့ပါတယ်။ဘတ်စကတ်ဘောပွဲတွေဘက်မှာတော့အမျိုးသားဖိုင်နယ်မှာအမေရိကန်ကအုပ်စုပွဲလုံးကရှုံးထားတဲ့ပြင်တစ်နဲ့ဖိုင်နယ်မှာတွေ့တာမှာအမေရိကန်က88မှ82မှနဲ့နိုင်ပြီးရွှေစည်ရသွားခဲ့ပြီးတော့အမျိုးသမီးဘက်မှာလည်းအမေရိကန်ကအင်ရှင်ဂျပန်ကို90-85နဲ့နိုင်ပြီးတော့ဘူးဆွဲသွားခဲ့ပါတယ်ပြေခုံပြပြိုင်ပွဲတွေဘက်မှာတော့မီတာ400 4ရောက်လက်ဆင့်ကန်းအပြေးပြိုင်ပွဲမှာအမေရိကန်ကအမျိုးသားဘက်မှာရောအမျိုးသမီးဘက်မှာပါရွှေတစိမ့်တွေရသွားပါတယ်ဒါပေမဲ့မီတာ100စီ4ရောက်တဲ့လက်ဆင့်ကန်းမှာတော့အမျိုးသားဘက်မှာအီတလီကရွှေတစိမ့်ရသွားပြီးအမျိုးသမီးဘက်မှာတော့ဂျမေကာကအနိုင်ရသွားပါတယ်အိုလံပစ်မာရသွန်မှာတော့ကင်ညာကအီလီယော့ကစ်ချော့ကရွှေတစိမ့်ရသွားခဲ့ပြီးတော့နယ်သာလန်ကအက်ဒီနဂီးကဒုတိယဘယ်ဂျန်ကဘရှိယာအက်ဒီကတတိယရပါတယ်လန်ဒန်မြစ်ပြိုင်ပွဲဘက်မှာတော့အိန္ဒိယနိုင်ငံကအသက်23နှစ်သာရှိသေးတဲ့နီရက်ချော့ပရာက 89.58 မီတာပြစ်ပြီးတော့တိုကျိုအိုလံပစ်ရဲ့ရွှေစိတ်ကိုရသွားခဲ့ပါတယ်ဒါဟာအိန္ဒိယနိုင်ငံအတွက်တော့ဒီပြိုင်ပွဲမှာတခုတည်းသောရွှေစိတ်ဖြစ်ပြီးအဲ့လိုရွှေစိတ်ရလိုက်တဲ့အတွက်သူဟာအမေရိကန်ဒေါ်လာ2သန်းနီးပါးလောက်ငွေသားနဲ့လက်ဆောင်ပစ္စည်းတွေကိုဂုဏ်ပြုစုဖြစ်ရရှိမှာဖြစ်ပါတယ်ဒီနေ့ပြိုင်ပွဲမှာတော့အမေရိကန်ဟာနောက်ပိုင်းမှာရွှေစိတ်တွေဇက်တိုက်ဆုတ်ခူးပြီးတော့နောက်ဆုံးမှာရှေ့ကဥဆောင်နေတဲ့တရုတ်နိုင်ငံကိုကျော်တက်ပြီးတော့ရွှေ39ငွေ41ကျေး33နဲ့ပထမရပြီးတရုတ်နိုင်ငံကရွှေ38ငွေ32ကျေး78နဲ့ဒုတိယအိန်ရှင်ဂျပန်ကရွှေ29ငွေ14ကျေး78ခုနဲ့တတိယရပါတယ်အဲ့နောက်တော့ဗြိတိန်ကရွှေ22ငွေ21ကျေး22နဲ့သရုပ်ထရပြီးရုရှားအိုလံပစ်ကော်မတီကတော့ရွှေ20ငွေ28ကျေး23နဲ့အဆင့်5ရရှိသွားခဲ့ပါတယ်ခင်ဗျာဒီတစ်ပတ်အဥသာသတင်းတွေမှာတကဘာလုံးကိုတုံလို့အားပြင်းသွားသေးတာကတော့မက်ဆီနဲ့ဘာစလိုနာတို့လမ်းခွဲရပြီဆိုတဲ့သတင်းပါဒါကတကဘာလုံးကိုသာမကကာယကံရှင်တွေကပါမယုံနိုင်တော့အောင်ဖြစ်စေခဲ့တဲ့လူအောင်ပြောရမှာပါမက်ဆီအားဘာစလိုနာနဲ့ပြီးခဲ့တဲ့ဘောလုံးရာသီအကုန်မှာစာချုပ်ကုန်ခဲ့ပေမဲ့အသင်းနဲ့ညီနိုင်မှုတွေလုပ်ပြီးတော့စာချုပ်သက်တမ်းထိုးဖို့နှစ်ဖက်စလုံးကသဘောတူပြီးစာချုပ်မှာလက်မှတ်ထိုးကနီးကြမှလာလီဂါရဲ့စီးမင်းတွေကြောင့်စာချုပ်ကချုပ်လို့မရတော့ပဲမက်ဆီနဲ့ဘာစလိုနာတို့လမ်းခွဲလိုက်ရပြီဖြစ်ပါတယ်တနင်္ဂနွေနေ့ကတော့မက်ဆီဟာဘာစလိုနာအသင်းမှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးတော့ရည်ရည်မစင်နိုင်အောင်အထီးကိုဖြစ်ခဲ့ပါတယ
် Es muy difícil esto para mí después de tanto año.
ညပေါင်းများစွာကျွန်တော်ဘဝကလူမျိုးဒီမှာဖြတ်တန်းခဲ့ပြီးတဲ့နောက်ဒါကကျွန်တော်အတွက်တော့ရမ်းခက်ခဲပါတယ်ဒီအတွက်ကျွန်တော်ပြင်ဆင်မထားပါဘူးမိနစ်တုံးကတော့ဟုတ်တယ်ကျွန်တော်အတင်းကထွက်ချင်နေတယ်ဒါပေမဲ့ဒီနေ့မထွက်ချင်ပါဘူးဒီနေ့ကျွန်တော်ဆက်နေသွားဖို့ကျွန်တော်ရောကျွန်တော်မိသားစုရောဆုံးဖြတ်ထားတာပါဘာစီလိုနာကကျွန်တော်ရဲ့အိမ်ဖြစ်ပြီးဘယ်ကိုမှကျွန်တော်မသွားချင်ပါဘူ
း me toca de pedirme de esto como dije antes fueron
ဒီနေ့တော့ကျွန်တော်အားလုံးကိုနှုတ်ဆက်ရပါတော့မယ်။ကျွန်တော်ခုနကပြောခဲ့သလိုပါပဲ။ကျွန်တော်တစ်သက်လုံးဒီမှနေလာခဲ့တာ။ကျွန်တော်ဒီကို73နှစ်တာမှရောက်လာခဲ့တာ။ပြီး21နှစ်အကြာမှာတော့ကျွန်တော်ဇနီးရဲ့ကလေး3ယောက်နဲ့ဖွဲ့ခွာရတော့မှာပါ။ကျွန်တော်ဒီမှနေခဲ့ကစားခဲ့တဲ့တခြားအလုံးအတွက်က ဘုံယူမဆုံးပါဘူးနှစ်နှင်းငယ်ကြမှာတော့ကျွန်တော်တို့ပြန်လာမှာပါဘာစီလိုနာကကျွန်တော်တို့ရဲ့အိမ်ဖြစ်ပြီးကလေးတွေကိုလည်းဂရီးပေးထားပါတယ
်
ကျွန်တော်အနေနဲ့အတင်းမှာစပီးနေဖို့အတွက်လုပ်နေတဲ့လောက်တော့အစွမ်းကုန်လုပ်ခဲ့တယ်ဆိုတာရှင်းပါတယ်။ဒါပေမဲ့လည်းလာလီယာရဲ့စီမင်းချောက်ကျွန်တော်ဆက်နေဖို့မဖြစ်နိုင်ဘူးလို့အတင်းနဲ့အတိဥက္ကဋ္ဌလာပေါ်တာကပြောပါတယ်။ကျွန်တော်နဲ့ပတ်သက်ပြီးပြောနေတာတွေလည်းကြားပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့အမခံနေတာကတော့ကျွန်တော်ကအတင်းမှာစနေခြင်းနဲ့အတွက်ကျွန်တော်ဘက်ကနေလုပ်နိုင်တဲ့လောက်အစွမ်းကုန်လုပ်ခဲ့တယ်ဆိုတာပါပဲ
။ဒါဆိုလည်းအမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားဖြစ်သလိုလက်ရှိမှာလည်းကမ္ဘာအကောင်းဆုံးဘောလုံးသမားတွေကတယောက်ဖြစ်တဲ့မက်ဆီကိုကြောင်းရွှေ့ကြီးတပြားမှမရဘဲလက်လွတ်ဆုံးရှုံးလိုက်ရတာဟာဘာစလိုနာအသင်းအတွက်ရောအသင်းရဲ့ဘန္ဒာရေးတော့ပါမဟာမဟာဆုံးရှုံးမှုကြီးဖြစ်ပြီးတော့ဘောလုံးသမားမှာလည်းကစားသမားတယောက်ကိုအကြီးမားဆုံးလက်လွတ်ဆုံးရှုံးမှုလို့တော့ပြောရမှာဖြစ်ပါတယ်အခုခါမှာတော့ Messi ဟာ PSG အသင်းကိုရောက်သွားပြီဖြစ်ပါတယ်။ Messi နဲ့ PSG ကိုနှစ်နှစ်စာချုပ်ချုပ်လိုက်ပြီးတော့တကယ်လို့အဆင်ပြေတယ်ဆိုရင်တော့နောက်ထပ်တစ်နှစ်ထပ်တိုးဖို့သဘောတူထားပါတယ်။ Messi ဘာစလိုနာကနေထွက်ရမယ်ဆိုကြတဲ့က PSG အသင်းဟာ Messi နဲ့အတူဖခင်ကိုတိုက်ရိုက်ဆက်သွယ်ပြီးတော့စာချုပ်ချုပ်နိုင်ဖို့ကြိုးပမ်းခဲ့တာပါ။ Messi ဟာ Paris မြို့ကိုအင်္ဂါနေ့မှာရောက်သွားခဲ့ပြီးတော့ PSG ပရိသတ်တွေကလည်းမက်ဆီကိုအကြီးအကျယ်ကြိုးစားခဲ့ကြတယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်နေတဲ့တပတ်တွင်းအားကစားသတင်းအစီအစဉ်ပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့နက်နက်ခင်းအစီအစဉ်ကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 kHz 15113လိုင်းဒိုမီတာ25 kHz 18213လိုင်းဒိုမီတာ32 kHz 9335တို့ကနေလည်းထုတ်လွှင့်ပေးနေပါရှင်အခုတော့သတင်းအစီအစဉ်ကိုကိုအောင်လင်းဦးကပြောပြမှာပါ
မနက်ကမှဖက်စီခံထားတဲ့အမေရိကန်နိုင်ငံသားဒန်နီဖက်စတာပါဝင်သတင်းသမားတွေကိုပြန်လွတ်ပေးဖို့အမေရိကန်ကထပ်မံတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာသတင်းသမားတူအဖြစ်လွတ်လွတ်နေတဲ့ဒန်နီဖက်စတာကိုဆက်လက်ဖက်စီထားတဲ့ပုံအမေရိကန်ကအလွန်အမင်းစိုးရိမ်နေစေဖြစ်ပါတယ်။ချင်းတွေကိုအနိကစောင့်ကြည့်နေပါတယ်။ချက်ချင်းပြန်လွတ်ဖို့လဲမြန်မာဆရာနာတွေကိုတောင်းဆိုပါတယ်။အန်ဒီအခင်းကြီးမိသားစုရှိရာအိမ်ပြန်နိုင်တဲ့အထိလဲဆက်လက်တောင်းဆိုသွားမှာပါ။သူဟာဒင်းနောက်တယောက်ပါ။သတင်းသမားအလို့ဟာရာဇဝတ်မှုမဟုတ်ပါဘူးလို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ကပေါ်ဒူးနဲ့ဝါရှင်တန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါပေါ်ဒူးနဲ့မှာပဲကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီး Linda Thomas Griffey ကလည်းမြန်မာနိုင်ငံမှာဆင်အာနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေပေါ်အလေးအနက်စိုးရိမ်နေကြောင်းပြောဆိုခဲ့တာပါမဟာမိတ်တွေမိတ်ဆွေတွေနဲ့အတူလက်တွဲပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့ဖန်ဆီးခံထားသူတွေပြန်လွတ်ပြေးဖို့ဆက်လက်ပြောပြသွားမှာဖြစ်တဲ့အကြောင်းလဲအာရှခီးစဉ်ဒီစိတ်တပိုင်းဖြစ်ဘန်ကောက်မြို့ကနေတယ်လီဖုန်းကနေသတင်းစာရှင်းလင်းပွဲလုပ်ရမှာတန်မတ်ကြီးကပြောဆိုသွားပါတယ်ကိုဗစ်ရောဂါကိုကူးစက်ရမှာတခြားရောဂါတွေအတွက်အသုံးပြုနေတဲ့စစ်သုံးမျိုးကိုစတင်ဆန့်သက်ကြည့်ဖို့ပြင်ဆင်နေတဲ့အကြောင်းဒရွေးချိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောလိုက်ပါတယ်ကိုဗစ်ရောဂါကိုကုသဖို့နီလန်သစ်တွေရှာဖွေနေရမှာပြည်ထောင်တဲ့ငှက်ဖျားရောဂါအတွက်အသုံးပြုတဲ့အာတီဆူနိတ်တချို့ကင်ဆာရောဂါတွေအတွက်သုံးတဲ့ Imatinib နဲ့ခန္ဓာကိုယ်ရင်းကုဝံအာစနစ်ပုံမှန်မဟုတ်တဲ့ရောဂါတွေအတွက်သုံးတဲ့ Infliximab စေသုံးမျိုးကိုစမ်းသပ်မှာဖြစ်တဲ့အကြောင်းဗိုလ်ထုနေကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရုံးချုပ်မှာကျင်းပတဲ့ online သတင်းစာရှင်းလင်းပွဲအတွင်းဒရွေးချိုကြီးကပြောဆိုလိုက်ကြပါအမေရိကန်ကပိတ်ဆို့တန်ခတ်အရေးယူလိုက်တဲ့ပေါ်အာနာရှင်ခေါင်းဆောင်အလက်ဆန်ဒါလူကာရှန်ကိုအုပ်ချုပ်တဲ့ဘယ်လာရုစ်နိုင်ငံကတုံ့ပြန်တဲ့အနေနဲ့မင်းစ်မြို့တော်မှာရှိတဲ့အမေရိကန်တန်ရုံးမှာဝန်ထမ်းရေးအတွက်ကိုစက်တင်ဘာလ1ရက်နေ့နောက်ဆုံးထားပြီး9ရက်အထိရှော့ချဖို့ပြောဆိုလိုက်ပါတယ်။ဘယ်လာရုစ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ချုပ်ဂျူလီဖစ်ရှာကိုခန့်အပ်မှုကိုလက်ခံထားတာကိုလည်းပြန်လည်ရုပ်သိမ်းလိုက်တဲ့အကြောင်းဘယ်လာရုစ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအနာတိုဂလတ်စ်ကမင်းမြန်ငံတစ်ခုမှာဖြေချထားတာကိုဝန်ကြီးဌာန website မှာပေါ်ထူးနေကပဲပြောဆိုသွားတာပါ။
တရင်အချင်းချုပ်ကိုကိုအောင်လင်းဦးကပြောပြသွားတာပါရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့
website sa myanar phit de burmese.voanews.com nu ma a chein mi ywe chi shu na sin nai ja ba de shin cha da patin ni nen ne khin voa myanmar bai a season go tin set khe da ba di kle min ne a season thau lou yei mu ga ro ko yae mon phit ba de engineer ri ga ro jimmy cook ne darius smith do phit ba de shin jama ga engineer ma voa myanmar bai a season go chi shu na sin a pe ja de twet le ka ba to lwa ga tora shin a long go chi shu ju tin ma de bnd ye paung ga ni kin we ja ba se lo le su mon kaung taung ma de shin
This program